Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်မတ်လ17ရက်ကျာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9.1925 30နဲ့ 9.190 လို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါအခုညပိုင်းနားဆင်ရမယ့်သတင်းလေးထဲမှာတော့မကွေးတိုင်းမြိုင်မြို့နယ်မှာဖမ်းဆီးသွားတဲ့သူတွေလွတ်ပေးဖို့တောင်းဆိုခဲ့တာကိုစစ်တပ်နဲ့ရဲကအင်အားသုံးဖြုတ်ခွဲခဲ့လို့တေဆုံးမှုတွေရှိခဲ့ပါတယ်
။ဖမ်းဆီးခံတောင်းယောက်ကိုပြန်လွတ်ပေးဖို့တောင်းဆိုတဲ့တော့ပဲအဲ့ဒီချိန်မှာစစ်ခတ်ဖြုတ်ခွဲတယ်ပေါ့အောက်ဒီလူတို့ကိုမျက်ရည်ပုံနေရောအတန်ကြီးကန်နေရောပြီးကြကြီးစစ်တေရောရဘာကြီးတွေရောစစ်ခတ်ဖြုတ်ခွဲတယ်ပေါ့အောက်
မြန်မြန်နဲ့ကုစားပြုចောင်းသားប្រហិតអធិងឧក្រាភិទុគូណောင်លិហានပြောတော့ဖြစ်ပါတယ်ဒီចောင်းကိုមកចាកင်มาណាសិនយមកបាតាပြင်ដកុំမျိုးទិញញောက်ប៉ိုင်းមកលဲសណ្ណាប់តាទៅទូទៅទេសុំគេថាប៉ាវិញနိုင်ငံតវ៉ងកសណ្ណាប់ပြបွဲអត្រិនធីកៃទេសុំမှုរីណេផាន់ស៊ីမှုរីអចောင်းណៅសិកកောင်ស៊ីយេឌីនេះទលិនឡាရှင်លិមွဲសារារីគូលဲទិញပြតោបុရှိပါတယ်អគូរចាតាប្រេនេះញាប៉ိုင်းណៅសុំយាទិញនេះគូម៉ាក់ខ្វាន់ជូនណេកូវិមេនោះកជាញាពីមកဖြစ်ပါတယ်ခင်ဗျာ
နိုင်ငံတော်ရဲ့တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ဟာအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေ9ပိတ်သားကိုဝန်ကြီးချုပ်ဖြိုမင်းသိန်းစီကတရားမဝင်လက်ခံခဲ့တဲ့အကြောင်းဒါကိုစုံစမ်းစစ်ဆေးနေကြောင်းဒီနေ့နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောသွားပါတယ်။မြန်မာနိုင်ငံအနေနဲ့အိန္ဒိချင်းနိုင်ငံတွေနဲ့တကွနိုင်ငံတကာတိုင်ဝမ်ကိုလေးစားပေမဲ့စစ်ဖက်ကအာရုံစိုက်လှုပ်ဆောင်သွားဖို့ချမှတ်ထားတဲ့ရည်မှန်းချက်၅ခုကိုဆက်လုပ်သွားမယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ဒါပြင်သူကမီဒီယာသတင်းလွတ်လပ်ခွင့်ပေါ်လေးစားတံပိုးထားပါကြောင်းနဲ့သွေးထိုးလှုံ့ဆော်မှုတွေရေးတဲ့သတင်းတောက်တွေကိုသာဖန်ဆီးခဲ့တာဖြစ်ကြောင်းပြောပါရတယ်။တိုင်းပြည်ငြိမ်သက်အေးချမ်းသွားတဲ့အချိန်အထိအာဏာဆက်လက်ထိန်းထားမှာဖြစ်ပြီးအဲဒီနောက်မှရွေးကောက်ပွဲပြန်လည်ကျင်းပပေးပြီးအနိုင်ရပါတီကိုအာဏာလွှဲပြောင်းပေးသွားမှာဖြစ်ကြောင်းလည်းသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါရတယ်။အာဏာသိမ်းတဲ့အချိန်တုန်းကတော့တစ်နှစ်အတွင်းလို့ပြောထားပေမဲ့အခုတော့ကာလအကန့်အသတ်နဲ့မပြောတော့ပါဘူး။မြန်မာနိုင်ငံတဝက်မှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒီကနေ့မှလည်းအကြမ်းဖက်ဖြိုခွဲတာကြောင့်သေဆုံးသူတွေရှိခဲ့ပါတယ်။ဒီကနေ့အကြမ်းဖက်ဖြိုခွဲခံရလို့သေဆုံးသူတွေထဲမှာမြိုင်မြို့နယ်ကအများဆုံးဖြစ်ပြီး၈ယောက်ထက်မနည်းသေဆုံးခဲ့တာပါ။တခြားမြို့တွေမှာတော့မြောက်တကုံမှာ၁ယောက်မန္တလေးမှာ၁ယောက်ပဲခူးမှာ၁ယောက်စုစုပေါင်း၁၁ယောက်ရှိခဲ့ပါတယ်။မနေ့ကဒဏ်ရာပြစ်ထန်ရပြီးဒီကနေ့မှသေဆုံးသွားကြတဲ့မြင်းချံက၁ယောက်ကလေးမျိုးက၁ယောက်နဲ့ပေါင်းရင်တော့စုစုပေါင်းဒီကနေ့သေဆုံးသူအရေအတွက်ဟာ13ယောက်ရှိခဲ့ပါတယ်။အခုလိုအကြမ်းဖက်ဖြိုခွဲခံနေရပေမဲ့လည်းကချင်ပြည်နယ်မြစ်ကြီးနားမြို့ရှမ်းပြည်နယ်ဘက်မှာတောင်ကြီးနဲ့နောင်ချိုမူဆယ်စတဲ့မြို့ကြီးတွေတရင်သားဤတိုင်းမှာတဝဲမြို့မန္တလေးမိုးကုတ်မြင်းချံပုဂံပုဂိုလ်ပြည်ကြိုက်ထုံနဲ့အတူရန်ကုန်မြို့မှာလည်းတေကန်းကျွန်းတောက်ကလာပစတဲ့မြို့ကြီးတော်များများနဲ့ကရင်နဲ့ကယားပြည်နယ်တွေကမြို့တွေမှာလည်းစစ်အာဏာရှင်စန့်ကျင်ကန့်ကွက်တဲ့စန္ဒပြပွဲတွေဆက်ပြီးတော့ရှိနေဆဲဖြစ်သလိုအာဏာပိုင်တွေဘက်ကလည်းအဖမ်းဆီးတွေနဲ့ပြစ်ခတ်ဖြိုခွဲတာတွေလည်းဆက်ပြီးရှိနေပါတယ်။အခုလိုအဖမ်းဆီးတွေပြစ်ခတ်ဖြိုခွဲမှုတွေလုပ်နေရတာဟာအကြမ်းဖက်မှုတွေဖြစ်ပေါ်လာလို့ဖြစ်တဲ့အကြောင်းနဲ့ဒီကနေ့အထိဖမ်းဆီးထားသူတွေပြန်လွှတ်ပေးခဲ့တာ1,159ယောက်ရှိပြီဖြစ်တယ်လို့ဒီကနေ့နေပြည်တော်သတင်းစာရှင်းလင်းပွဲအတွင်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဥက္ကဋ္ဌဘိုလ်ချုပ်စောမင်းထွန်းကပြောပါတယ်ရှင်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လကစစ်အာဏာသိမ်းမှုကိုစန့်ကျင်နေကြတဲ့ကန့်ကွက်စန္ဒပြသူတွေပေါ့မြန်မာစစ်တပ်ကစစ်ပွဲတွေမှာတုံးတဲ့လက်နက်တွေနဲ့အင်အားအလွန်ကျုံတုံးပြီးဖြိုခွဲနှိမ်နေတဲ့အကြောင်းနိုင်ငံတကာလွတ်ငြိမ်ချမ်းသာ권အဖွဲ့ AI ကဒီကနေ့ကြာသပတေးနေ့မှာပြောလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ကြီးကလည်းအ ਨੇ ဆုံးစန္ဒပြသူ60လောက်သေဆုံးခဲ့ကြောင်းပြောထားချိန်မှာပဲအကြမ်းဖက်ဖြိုခွဲနေတဲ့ဗီဒီယို50ကျော်ကိုစစ်ဆေးကြည့်ရှုပြီးအခုလိုအတည်ပြုခဲ့တာဖြစ်ကြောင်း AI ကပြောတာပါစစ်တပ်ကတော့စန္ဒပြပွဲတွေကိုထိမ့်သိမ့်သိမ့်သိမ့်ကင်တွယ်နေတယ်လို့ပဲဆိုထားပါတယ်စစ်တပ်နဲ့ရဲဟာနေရာကောင်းရွေးပြီးတော့မှစနိုက်ပါရိုင်ဖယ်တွေအပေါ်စားတနက်တွေအတွဲလိုက်ဆွဲပြတဲ့ရိုင်ဖယ်တွေကိုတုံးခဲ့တယ်လို့ AI ကပြောပါတယ်ဒါ့အပြင်ရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုတိုင်းရင်းသားမျိုးနွယ်အုပ်စုတွေကိုလည်းအခုလိုနှစ်ပေါင်းများစွာရရဆက်ဆက်ဖြိုခွဲလာခဲ့တာဖြစ်ကြောင်းလဲလူခွင့်ရေးအဖွဲ့တွေကစွပ်စွဲထားတာပါ ဒါဟာအမိန့်ပေးတဲ့အရာရှိတယောက်ချင်းစီရဲ့ညံ့ဖြစ်တဲ့ဆုံးဖြတ်ချက်တွေကြောင့်ဖြစ်လာတာတွေမဟုတ်ပါဘူး။လူသားတွေကိုစန့်ကျင်တဲ့ရာဇဝတ်မှုတွေကိုတေချာအမိန့်ပေးစေခိုင်းနေကြတာအသေးချာတန့်ဖြတ်ချထားပြီးမှစနစ်တကျတပ်ဖြတ်နေတာဖြစ်တယ်လို့ AI ဖွဲ့ရဲ့အကြက်တဲဆိုင်ရာတုတ်ပြဆောင်ရွက်ရေးဒါရိုက်တာဂျိုအနီမာရီနာကပြောပါတယ်။အခုလိုတက်ပြတ်နေတာတွေကိုရပ်တန့်ဖို့နဲ့ဖက်စီခံထားရသူအလုံးကိုလွှတ်ပေးဖို့လဲ AI ဖွဲ့ကတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုစန့်ကျင်သူတွေပေါ်အကြမ်းဖက်မှုတွေကိုရှုတ်ချပြီးစစ်တပ်အနေနဲ့ထိမ့်သိမ့်သိမ့်သိမ့်လှုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ
်will be an increasing conscience in the military.
ဒီကြေညာချက်ကြောင့်ဖက်စီထားသူအလုံးကိုမဖြစ်မနေလွှတ်ပေးဖို့လုံးဝအရေးကြီးတယ်ဆိုတာကိုမြန်မာစစ်တပ်ဘက်ကအတိတရားတိုးလာစေဖို့ကျွန်တော်တို့မျှော်လင့်ပါတယ်။ရွေးကောက်ပွဲရလဒ်ကိုမဖြစ်မနေလေးစားလိုက်နာဖို့လိုအပ်သလိုပြည့်ပြည့်စုံမှုမရှိသေးတဲ့ဒီမိုကရေစီအတွင်ကူးပြောင်းရေးလုပ်ငန်းတွေကိုပြန်ပြီးဆောင်ရွက်နိုင်ဖို့အခြေအနေပေးရပါလိမ့်မယ်။စစ်ဖက်ရဲ့ထိန်းချုပ်မှုအများပြားအောက်မှာပဲရှိနေခဲ့သေးတဲ့ဒီလိုအခြေအနေမှာအာနာသိမ့်မှုကြောင့်ပို့ပြီးတော့နားလည်ရခက်လာစေတယ်လို့အတွင်းရင်းမှုချုပ်အက်တော်နီယိုဂူတာရက်စ်ကပြောခဲ့တာပါတချိန်တည်းမှာပဲအမေရိကန်ပြည်ထောင်စုကတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့သားသမီးနှစ်ယောက်နဲ့သူတို့ထိန်းချုပ်ထားတဲ့ကုမ္ပဏီ6ခုကိုမနေ့ကပဲတန်ခတ်ပိတ်ဆို့အရေးယူလိုက်ပါတယ်ရှင်
အတန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1555တုံညလိုင်းဒိုမီတာ25ကီလိုဟတ်ဇ်1180တုံညလိုင်းဒိုမီတာ32ကီလိုဟတ်ဇ်9335နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။စတာရီညပိုင်း VOA American အတန်ရဲ့ခြေတက်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ်။မြန်မာနိုင်ငံမှာ2020ပြည့်နှစ်နိုဝင်ဘာလရွေးကောက်ပွဲရလဒ်ရဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အနေနဲ့ထင်ရှားတဲ့နိုင်ငံတကာဥပဒေကြိုးဆောင်ဖွဲ့နဲ့ပေါင်းပြီးစစ်အာဏာသိမ်းကောင်စီကိုနိုင်ငံတကာမှာအရေးယူဖို့ပြင်နေပါပြီ။နိုင်ငံတကာမှာနာမည်ကြီးတဲ့ Voltra Theater ဥပဒေကြိုးဆောင်ဖွဲ့နဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံဥပဒေနဲ့မညီဘဲအာဏာသိမ်းယူထားတဲ့တရားမဝင်စစ်အုပ်စုရဲ့ပြည်သူတွေပေါ်လက်လက်နဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုအရေးယူနိုင်ဖို့ကျင်းစင်နေတဲ့အကြောင်း CRPH ကသူတို့ Facebook မှာကြေညာထားပါတယ်။ဒါအပြင်ဒီမိုကရေစီနီးကြရွေးကောက်တင်မြှောက်ခံထားရတဲ့ဆိုရကိုဒီနှစ် February တရက်ကစပြီးအာဏာသိမ်းဖယ်ရှားခဲ့တာအတွက်လည်းနိုင်ငံတကာမှာအရေးယူနိုင်ရေးအကြံပေးနိုင်ဖို့အခုလိုနိုင်ငံတကာဥပဒေကြိုးဆောင်ဖွဲ့နဲ့တွဲလုပ်နေတာလို့ CRPH ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အခုလိုနိုင်ငံတကာမှာဥပဒေကြောင်းအရမြန်မာစစ်အာဏာပိုင်တွေကိုအရေးယူနိုင်ဖို့ကြိုးပမ်းတာကအချိန်ယူရတာဖြစ်ပေမဲ့အရှိန်ဟုန်မြင့်ပြီးအင်အားအပြည့်နဲ့ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းဒီကြေညာချက်မှာဖော်ပြထားပါတယ်။မြန်မာရဲစစ်တပ်နဲ့ရာဇဝတ်သားတွေအပါအဝင်အခုလိုစနစ်တကျလူခွင့်ကျုပ်ဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်နေတာကိုရေးယူနိုင်ရေးအတွက်အထောက်အထားတွေကိုစုပြီးအခုလိုကြိုးပမ်းနေရတာလို့လည်း CRPH ကပြောပါတယ်ခင်ဗျ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးအကြမ်းဖက်မှုတွေပြင်းထန်လာတာကိုအထူးစိုးရိမ်တကြီးအနီးကပ်စောင့်ကြည့်နေတယ်လို့ထိုင်းနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကဆိုလိုက်ပါတယ်။အင်းနေချင်းမြန်မာနိုင်ငံအတွင်းကတင်းမာတဲ့အခြေအနေတွေကိုရှော့ချနိုင်အောင်ကြိုးပမ်းဖို့နဲ့ဖန်စီထိမ့်သိမ်းထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တယ်လို့လည်းထိုင်းနိုင်ငံကြီးဝန်ကြီးဌာနပြောကွန်ရထနီဆန်ဂရက်ကဒီနေ့ပြောလိုက်ပါတယ်။သူကဆက်ပြီးမြန်မာနိုင်ငံနဲ့နယ်စပ်အရှေ့ကြီးကပ်တည်ရှိနေတဲ့အင်းနေချင်းနိုင်ငံဖြစ်တာနဲ့ထိုင်းပြည်သူတွေအနေနဲ့လည်းမြန်မာတွေနဲ့အတော်များများနီးနီးကပ်ကပ်ဆက်ဆံရေးရှိလာတာကြောင့်မြန်မာနိုင်ငံထဲဖြစ်ပျက်နေတာတွေပေါ့အခုလိုစိုးရင်ကြီးစွာစောင့်ကြည့်နေရတာပါလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါဒါအပြင်မြန်မာနိုင်ငံထဲမှာအကြမ်းဖက်မှုတွေမြင့်တက်လာတာကြောင့်လူအသက်တွေဆုံးရှုံးနေရတာနဲ့ဒုက္ခခံစားနေရတာတွေအတွက်လည်းတခြားနိုင်ငံတွေနဲ့အတူထိုင်းနိုင်ငံအနေနဲ့အထူးစိတ်မကောင်းဖြစ်နေရတယ်လို့နိုင်ငံခြားရေးပြောခွင့်ရဌာနကဆက်ပြောပါတယ်ပြောခွင့်ရဌာနကပဲမြန်မာနိုင်ငံထဲသက်ဆိုင်ရာဘက်အားလုံးကအထက်နိုင်ဆုံးပြော့ပြော့ပြောင်းပြောင်းနဲ့ထိန်းသိမ်းသိသိဆောင်ရွက်ကြပြီးအပြူသဘောဆောင်ဆွေးနွေးနိုင်မဲ့လမ်းကြောင်းအားလုံးကိုတုံးကငင်းရဲစွာဖြည့်ရှင်းနိုင်ရေးကြိုးပမ်းသွားကြဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ခင်ဗျ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနိုင်ငံတည်းနေထိုင်နေတဲ့ထိုင်းလူမျိုးတွေနဲ့မြန်မာဒုက္ခသည်တွေပါထွက်ပြေးလာနေတာကြောင့်ထိုင်းနယ်စပ်အရာရှိတွေပြင်ဆင်မှုတွေစလုံးနေကြပါပြီ။ထိုင်းနိုင်ငံတပ်ခရိုင်ပိုဖရာမျိုးအရာရှိချုပ် ဆမ်ပွန်ဖူတာဝီဝေါင်က
အမီပွန်တီဆိုင်တန်မီဘူမန်တီ
ကျွန်တော်တို့အနေနဲ့နေဆက်ချင်းချိတ်ဆက်နေပြီးနေဆက်တစ်လျှောက်မှာနှစ်ဖက်ထိတ်ချင်းဆိုင်ရွာပေါင်း14ခုတည်ရှိနေပါတယ်အတိတ်ကတွေ့ကြုံနေရမြန်မာနိုင်ငံသားတွေထောင်ပေါင်းတွေနဲ့ချီပြီးဒီနေဆက်ကိုဖျက်ပြေးငြိမ်းချမ်းရာကိုခိုလုံလာတာတွေ့ခဲ့ရပါတယ်ကျွန်တော်ထင်ပါတယ်အခုလည်းအလားတူဖြစ်လာဖို့မလွှဲမရှောင်တာအနေထားရောက်နေပါပြီဒါကြောင့်သူတို့ကိုလက်ခံကူညီပေးဖို့ပြင်လဲရတာပါလို့ပြောသွားတာပါမနေ့ဗိုလ်သူနေတုန်းကလည်းထိုင်းအမတ်တဲ့ကြီးတဲ့နယ်မြေတိုင်မှုဒုဗိုလ်ချုပ်ကြီးဆာရွန်ချိုင်းဟင်ထောက်ကလည်း Respiratory KI ကနေဆက်ကိုသွားရောက်စစ်ဆေးခဲ့ပါတယ်ဒီဒေသမှာလည်းခါဟွာချန်းနော့ပရီစ်စခန်းနဲ့ကျောင်းတစ်ကျောင်းပါဝင်ထွက်ပြေးလာနိုင်သူတွေကိုလက်ခံနိုင်မဲ့နေရာတွေကိုပြင်ဆင်နေပါတယ်ခင်ဗျာအိန္ဒိယနိုင်ငံရောက် Ranger ဒုက္ခသည်တွေကိုမြန်မာနိုင်ငံပြန်ဖို့ရေးအစီအစဉ်ရပ်တန့်ပေးဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်အိန္ဒိယနိုင်ငံမြောက်ပိုင်းဂျမူးမြို့မှာနေထိုင်တဲ့ Ranger Muslim ဒုက္ခသည်220လောက်ကိုမြန်မာနိုင်ငံပြန်ပို့မယ်လို့အိန္ဒိယရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြီးတဲ့နောက်အခုလိုတောင်းဆိုလာတာပါ HW လို့တကောက်ခေါ်တဲ့လူခွင့်စောင့်ကြည့်နိုင်ငံတကာအဖွဲ့ကြီးရဲ့တောင်ဟာရှဆရာညွှန်ကြားရေးမှူးမီနာကိရှ်ဂန်ဂူလီကဒီပြန်ပို့မယ်အစီအစဉ်ကြောင့်အရင်သူတို့ဖိနှိပ်ခဲ့တဲ့စေယုစုလက်ခုပ်တွေပြန်ထည့်ပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့ထောက်ပြလိုက်ပါတယ်အခုလိုအိန္ဒိယရဲတပ်ဖွဲ့ကြေညာချက်ကြောင့်မြန်မာနိုင်ငံကနေအိန္ဒိယဘက်ကိုထွက်ပြေးခွာလွန်ခဲ့တဲ့ Ranger ဒုက္ခသည်တွေကြားမှာလည်းစိုးရိမ်ထင်းလန့်မှုတွေဖြစ်ပေါ်လာနေပါတယ်။ဂျမူးမျိုးကဆင်းရဲသားရက်ကွက်မှာနေထိုင်တဲ့ Ranger ဒုက္ခသည်တွေကိုဝိုင်းဝန်းဖမ်းဆီးပြီးမြန်မာနိုင်ငံပြန်ပို့တော့မယ်လို့အိန္ဒိယရဲတွေကပြောထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေဘက်ကတော့အခုလိုပြန်ပို့ခံရရင်သူတို့အတွက်အသက်အန္တရာယ်ကြီးလွန်းတာကြောင့်ပြန်မပို့ဖို့အိန္ဒိယအစိုးရကိုတောင်းဆိုထားပါတယ်။ Ranger ဒုက္ခသည်တွေအနေနဲ့အကြမ်းဖက်ခံရမှုနဲ့ဆင်းရဲမှုတွေကြောင့်ဆယ်စုနှစ်တွေနဲ့ချီပြီးနေဆက်ကဘင်္ဂလားဒေ့ရှ်နိုင်ငံအပြင်အိန္ဒိယဘက်ကိုလည်းထွက်ပြေးခဲ့ကြရမှာပြီးခဲ့တဲ့နှစ်စည်ရင်ရအိန္ဒိယမှာခေါ်လုံနေသူပေါင်း 4,000 ခန့်ရှိပြီးဒီအထက်ကမှ 6,500 ခန့်ကအခုဂျမူးမှာရှိနေတာပါမြန်မာစစ်တပ်အုပ်ချုပ်ရေးကောင်စီဘက်ကတော့ဒီရိန်ဂျာဆိုတဲ့တုံးနှုံးကိုလက်မခံထားပါဘူးခင်ဗျာ Direct from Washington The Voice
of Americaနောက်ဆုံးရသတင်းတွေကိုမခွန်ညိုနဲ့ကိုမင်းတို့ချင်းညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့မကွေးတိုင်းမြိုင်မြို့နယ်ဘက်ကဆန္ဒပြသတင်းတစ်ပုဒ်ကိုအရင်ဆုံးပြောပြကြပါမယ်ဒီနေ့မတ်လ17ရက်နေ့မှာမကွေးတိုင်းပခုတ်ကူခရိုင်မြိုင်မြို့နယ်မှာငင်းညမ်းစွာဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးသွားတဲ့အတွက်ပြန်လည်ပေးဖို့တောင်းဆိုသူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ကပြစ်ခတ်ဖြိုခွင်းခဲ့တာကြောင့်ရှစ်ဦးတေဆုံးပြီးတော့အပြင်းထန်တရားရသူတွေလည်းရှိခဲ့ပါတယ်အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မလ17ရက်ဒီကနေ့မနေ့ပိုင်းကမြိုင်မြို့ပေါ်မှာစစ်ကောင်စီကိုစန့်ကျင်ဆန္ဒထုတ်ဖော်ဖို့ပြင်ဆင်နေချိန်ရဲတပ်ဖွဲ့ကလူ3ဦးကိုဖမ်းဆီးသွားခဲ့တဲ့အတွက်ပြန်လွတ်ပေးဖို့မြို့ကန်တွေကရဲစခန်းရှိမှာတွားရောက်တောင်းဆိုတာမှာစစ်တပ်နဲ့ရဲကအကြမ်းဖက်ဖြိုခွဲတာကြောင့်တေဆုံးတရားရခဲ့ကြတာပါဒီအခြေအနေနဲ့ပတ်သက်လို့မြန်မျိုးနယ်ကူစားပြုចောင်းသားပရာဟိတအသင်းဥက္ကဋ္ဌဖြစ်သူကိုနောင်လင်းဟန်က view ကိုရှင်းပြပါဗျ။
လက်ရှိဒီရတဲ့နောက်ကတော့ဟို9ယောက်ပြီးဆုံးဟို6ယောက်ပြင်းထန်တယ်ညာအဲလိုကြည့်ရတယ်ဗျ။တတိလက်တဲ့အနေထားတွေမှာဖြစ်သွားတယ်။ဒီကြီးရဲနဲ့ပေါ့တချို့ကြလဲဒီဟိုကြီးစံထိမှန်မှုမဟုတ်ဘဲနဲ့ဟိုအကျန်းဖတ်မှုခံရတယ်ပေါ့အကျန်းဖတ်မှုခံရတယ်ဆိုတာမျိုးကသူဘတ်တုတ်တွေနဲ့ရိုက်တာမျိုးတို့ထိုးချိတ်ခံရတာမျိုးတို့အဲဒီတိုင်းတာဒီမှာခံရတာပေါ့ဟုတ
်တေဆုံးသူခုနှစ်ဦးရှိတဲ့အကြောင်းအခုသတင်းရေးနေတဲ့အချိန်မှာပဲနောက်ထပ်တဦးတေဆုံးနေဆိုတဲ့အတည်ပြုချက်ထပ်ထွက်လာတာကြောင့်စုစုပေါင်းတေဆုံးသူ10ဦးရှိသွားပါတယ်ဇနပြသူတွေပေါ်အကျန်းဖက်ဖြိုခွင်းတဲ့ဖြစ်စဉ်နဲ့ပတ်သက်လို့လည်းသူကအခုလိုဆက်ရှင်းပြပါတယ
်ဒီ3ယောက်ကသူစကန်နဲ့ခေါ်သွားတယ်အဲခေါ်သွားတဲ့အချိန်မှာဒီစတကန်ဒီလူတွေကဝိုင်းပြီးတော့ဒီစကန်ရဲ့ရှေ့ဘေးတွေမှာပေါ့ဒီခက်စီကန်3ယောက်ကိုပြန်လွတ်ပေးဖို့သူတို့အနေနဲ့ဆန္ဒပြကိုတောင်းဆိုတယ်ပေါ့ကွယ်အဲ့ဒီအချိန်မှာပြစ်ခတ်ပြခွဲတယ်ပေါ့အောက်ဒီလူတို့ကိုမျက်ရည်ပုံနေရောအာအတန်ကြီးကန်နေရောပြီးကြကြီးစစ်တယ်ရောရဘာကြီးတယ်ရောပြစ်ခတ်ပြခွဲတယ်ပေါ့အောက်အာဒီတိုင်းမှာပဲအကျန်းဆိုသူတို့တောင်းဆိုတယ်ပေါ့ဒီဖန်စီကန်3ယောက်ကိုပြန်လွတ်ပေးဖို့အဲ့ဒီအချိန်မှာသူတို့ကလည်းပြစ်ခတ်ချူခွဲတယ်ပေါ့
ဒဏ်ရာသူ6ဦးထိရှိပြီးသူတို့ကိုတော့မြိုင်ဆေးရုံမှာကျန်းမာရေးဝန်ထမ်းတွေနဲ့ကုသပေးနေရတယ်လို့အများစုကရာဘာဂျီထိမှန်တာနဲ့ရိုက်နှက်ခံရတဲ့ဒဏ်ရာတွေနဲ့ဖြစ်ပါတယ်လက်ရှိအချိန်မှာတော့မြိုင်မြို့နယ်မှာစစ်တပ်နဲ့ရဲအင်အားတိုးမြှင့်ချထားတယ်လို့ကိုနောင်လင်းဟန်ကပြောပါတယ်
ဟ တစ်ခုကနေက9စီးဆင်းလာတယ်ဒါကအချုပ်က2စီးရဲ့စစ်တက6စီးရဲ့ point က2စီးရဲ့စစ်က6စီးဆင်းတယ်လည်းပြောတယ်ဓမ္မကနာတော့ပါလေအဲကားတွေလာပြီးလို့ဆိုပြီးတော့မှကွာလူစုကတော့ပြန်ခွဲထားတယ်ပေါ့စံနာပြန်လူတော့ပါတော့ဟုတ
်မြန်မြို့နယ်မှာစစ်ကောင်စီစန့်ကျင်ရေးကိုလူဦးရေထောင်ထဲကြည့်ပြီးနေတိုင်းစံနာပြနေပေမဲ့အကြမ်းဖက်ဖြိုခွင်းတာပြီးခဲ့တဲ့ရက်တွေကမရှိခဲ့ပဲဒီကနေ့ဟာပထမဆုံးအကြိမ်အကြမ်းဖက်ပြစ်ခတ်ဖြိုခွဲတာဖြစ်ပြီးညနေပိုင်းမှာတော့ဖမ်းဆီးခဲ့တဲ့သူ၃ဦးထဲက၁ဦးကိုပြန်လွှတ်ပေးပါရခင်ဗျာ
အကွေးတိုင်းမြိုင်မြို့နယ်မှာဒီကနေ့ဆန္ဒပြတဲ့သူ၈ယောက်တည်းဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့အခုကြော်ကြော်သိမ်းဖော်ပြသွားတာဖြစ်ပါတယ်။အခုတခါတော့ပဲခူးမန်လေးနဲ့မြင်းညက်ဘက်ကသတင်းတွေကိုလည်းအလဲဖေးကြပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရပ်ပေါင်း၄၀လောက်ရှိလာတဲ့အထိလမ်းမော်ထွက်ဆန့်ကျင်ဆန္ဒပြနေကြဆဲဖြစ်ပြီးတော့နေရာအနက်စစ်အာဏာရှင်ဆန့်ကျင်လှုပ်ရှားသူတွေကိုလက်ကင်ဒီလက်နက်ကင်ဒီဘက်ကအကြမ်းဖက်ပစ်ခတ်မှုတွေကြောင့်ပဲခူးမန်လေးနဲ့မြင်းညက်တို့မှအ ਨੇ ဆုံးဒီဆုံးသူ၃ဦးနဲ့အဖမ်းခံသူအများပြရှိနေပါတယ်။ဒီကြောင်အပြည့်စုံကိုကိုကျော်ကျော်သိန်းကပဲဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဘကုမျိုးမှာဆရာနာသိမှုစံကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကမြေယိုပုံပြပြီးလူစုခွဲသလိုကြီးအစ်စ်နဲ့ပါပြစ်တာကြောင့်လူငယ်တဦးဦးခေါင်းထိမှန်တေဆုံးသွားတယ်လို့ဘကုမျိုးကကိုမျိုးကူက VOE ကိုပြောပါတယ
်။အဲစိတ်ပြီးဖြိုခွင်းတာပေါ့နော်။ဖြိုခွင်းတဲ့ကံမှာမြေယိုပုံဆုံးတယ်၊စီအစ်စ်ဆုံးတယ်။ဆိုတော့ဒါမျိုးဖြစ်ဖြစ်ကျတဲ့ဒီကံမှာအဲ့ဒီလမ်းမှာဝင်ပုံးတဲ့ဒီကျန်းမာရေးတီချောင်းသားတွေပြည်သူတွေဝင်ပုံးတဲ့အိမ်တွေအကုန်လုံးတွေ့ရင်းမှာအဲတခါအရင်ဖြတ်ပြီးတော့မှဒီပစ္စည်းတွေဝင်ဖြတ်ပြီးတော့မှအိမ်လုံးတွေနေနဲ့တိုက်ပြီးတော့မှအိမ်လုံးတွေအရမ်းအပါတဲ့လူတွေအကုန်လုံးကိုဖမ်းသွားတယ်ပေါ့အကြမ်းဖက်ပြီးမှရင်းနဲ့ပြီးတော့ဖမ်းသွားတာမျိုးဖြစ်တယ်ဆိုတော့ဟိုအဖမ်းကြီးများတယ်အဲတနည်းအောင်ဆိုတော့ကျွန်တော်တို့ကစီရင်လုပ်နေတော့တယောက်ကစီတယ်တယောက်စီတယ်နောက်ကတယောက်ကကျတော့ဒီ6ယောက်ကနေမှအယူပေါ်တဲ့အဖြစ်ကို6ယောက်ကြည့်မှန်တို့မှာပွင့်ထွက်သွားတာမျိုးဖြစ်တယ်။ဆိုတော့ဒါအခုကျွန်တော်တို့ဒီဟိုနောက်ဆုံးရတာတဲ့တကယ်ပေါ့နော်။ဟုတ်တယ်ကြည်အစ်စ်မှန်သွားတာတကယ်တယောက်ကခေါင်းကိုထိသွားတာ။ခေါင်းထိတဲ့အခါမှာခေါင်းထိတာမှာဘယ်လောက်ထိကျိုးသွားလဲဆိုတော့ကျသွားတဲ့လူငယ်ကကစကားမပြောတော့စကားမပြောတဲ့လူငယ်ဖြစ်တယ်။သူကဟိုဒီဖြစ်ကြောင်းတတ်မဟုတ်ဘူးလေ။ဖြစ်ကြောင်းဟုတ်ပါတော့ဒီလမ်းမကြီးပေါ်မှာအဖြစ်ခံရတာဆိုတော့ဦးဆောင်တဲ့ရှာလို့အုပ်ချုပ်ခဲ့မှာက
အလားတူမန္တလေးမြို့မြောက်တောင်တပိတ်စစ်ကြောင်းမနက်9နာရီကစထွက်ချိန်မှာပဲလမ်း30 30တန်းနဲ့လမ်း90မှာစစ်တပ်နဲ့ရဲကနှစ်ဖက်ပိတ်ညက်ပြီးအကြမ်းဖက်ပစ်ခတ်ဖြိုခွဲခဲ့တယ်လို့စစ်ကြောင်းမှပါဝင်တဲ့ကိုရဲရင်စော်ဝင်းကပြောပါတယ
်။ကလေးကမှန်တာကြည်ကင်းနဲ့မှန်တာသူကဟိုကထပြီးတော့ပြေးတဲ့ချိန်မှာလဲသွားတဲ့ချိန်မှာထပြီးပြေးတဲ့ချိန်မှာကြည်ပိတ်ကြည်ပိတ်ပိတ်မှန်တာကောင်းအောင်ပထမဦးဆုံးသူတို့ဆပြီးတော့ဒီစစ်ကြောင်းကိုဖြိုခွဲဖို့အတွက်အတန်ပိုင်းပြစ်တယ်ပြင်းရွာပါကြီးကြီးပြစ်တယ်နောက်ဆုံးကြည်လန်အစ်စ်ပါတော့တယ်စစ်ကားကဟိုဟာ30စီးလောက်ရှိရဲ့အဲပြီးတော့တစ်ဖက်ကရဲတပ်ဖွဲ့တွေကကြတော့ဆိုင်ကယ်အစီး340နဲ့เนาะတစ်ဖက်ကညက်တယ်စစ်နဲ့ရဲနဲ့ညက်ပြီးတော့ကျွန်တော်တို့ဒီတပိတ်စစ်ကြောင်းရှုပ်ခွဲတာပေါ့ဗျာအမဆိုင်ကယ်ဖမ်းဆီးခံရသူကကျွန်တော်တို့ကုလောဆယ်တရင်အတိကျရ28ဦးရှိရဲ့အဲ့ထဲမှာအမျိုးသမီးနှစ်ဦးပါတယ်အဲ့အမျိုးသမီးနှစ်ဦးကဒီဂျပန်ဖွဲ့ထဲမှာပါတဲ့အမျိုးသမီးလေးတွေပေါ့เนาะအဲတက်ကတော့ငယ်ပါသေးတယ်ပြီးတော့ဒဏ်ရာရတဲ့လူ2ဦးရှိတယ်အဲပေါင်မာမှန်တဲ့လူရှိတယ်ခြေဟွာပေါ့နော်ခါမှာရှက်မှန်တဲ့လူ2ဦးရှိတယ
်ဒီဆုံးသူဟာပြည်လွာရင်ချော်လဲပြီးရှာကိုက်မိလို့ဒီဆုံးသွားတဲ့အကြောင်းစစ်ကောင်စီကပြောပေမဲ့ဒေသခံတွေကတော့အဲ့လိုမျိုးမဟုတ်ဘဲဥကောင်းကိုကြည်ထိမှန်ဒီဆုံးရတာလို့ပြောပါတယ်မူကုမျိုးကတပည့်စစ်ကြောင်းကိုလည်းအကြံဖက်ပြိုခွဲပြီးဖမ်းဆီးရိုက်နှက်တာရှိပါတယ်ဒဏ်ရာသူနဲ့ဖမ်းခံရသူဘယ်လောက်ရှိသလဲဆိုတော့ VOA ကတီးခြားအတိမပြုနိုင်သေးပါဘူးမလာ10ရက်မနေ့တုန်းကမန္တလေးတိုင်းမြင်းကြံမြို့ဆန္ဒပြပွဲတွင်အကြမ်းဖက်ဖြိုခွဲမှုကြောင့်မျက်လုံးကြည်ထိမှန်ခဲ့တဲ့ကမ္ဘောဇဗန်ဝင်တန်းကိုထူးအောင်ကျော်ကတော့ဒီကနေ့မှပဲတည်ဆုံသွားပါလေခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့ဒဂုံမြို့တင်မြောက်ပိုင်းကဆန္ဒပြပွဲအခြေအနေကိုပြောပြပေးကြပါတယ်ဆရာနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်တိုင်းမြောက်ဒဂုံမြို့နယ်ကဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတဦးဦးကောင်းထိမှန်တည်ဆုံခဲ့တယ်လို့တရားသူတွေလည်းရှိခဲ့ပါတယ်ဒီအကြောင်းကိုတော့မဆုမွန်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
လေအောင်လေအောင်ဆက်လိုက်မယ်ဆက်လိုက်မယ်ဆက်လိုက်ကဆက်လိုက်က
ဆက်လိုက်ကလူရင်းကလူရင်းကလူရင
်းကလူရင်းက
တကုံမြို့သိမ်းမြောက်ပိုင်းမြို့နယ်35ရက်ကွက်ပင်လုံခွေအနီးဘုံမင်းအောင်လမ်းထိန်နားမှာဆန္ဒပြပြည်သူ100ကျော်ဆန္ဒပြနေတဲ့အချိန်လက်နက်ကင်တပ်ဖွဲ့ဝင်တွေရဲ့ကြီးထိမှန်လို့အမျိုးသားတအူးခေါင်းထိမှန်ပြီးအသက်ဆုံးခဲ့ရပါတယ်
။အဆံပုံးစားဖြစ်တယ် တံခိုးတွေတောက်လျှောက်တင်နေအောင်ဖြစ်ပေးခြင်းတွေထုတ်သွားတယ်။ထုတ်သွားတဲ့အချိန်မှာကျွန်တော်နည်းနည်းစားကြည့်လိုက်တဲ့အချိန်မှာချိန်ထားတယ်။ချိန်ထားတော့ရာဘာကြီးနေတင်တာ။ဒါပေမဲ့တကယ်ပြစ်လိုက်တော့ပထမတစ်ချက်ချော်သွားတယ်။နောက်တစ်ချက်ကျတော့ပေါက်လို့ပြီးတော့အဲ့မှာကျွန်တော်ရှေ့တဲရတယောက်ပဲသူကြသွားတာ။ခေါင်းကပဲတက်ပြတယ်။နှစ်ထင်မှကုန်ဝင်သွားတယ်။အဲ့ကျွန်တော်ကလမ်းမေးကိုဆင်းပြေးဆင်းပြေးပြီးတော့အဲ့နောက်နေပဲပြုတ်ကက်ကျပြီးတော့မှအဲ့နောက်ဆုံးကျမှပြန်ဆွဲကြတာ။ပြန်ဆွဲတဲ့အချိန်ကြီးကိုဒီဟွာလူဟွာအကြချင်းကြီးပါလာတယ်။လာပြီးတော့ကောက်တဲ့အထိကိုသူလမ်းထဲကိုတောက်လျှောက်ဝင်ပြီးတော့ကျစ်လာတယ်။ဘယ်လိုပုံစံမျိုးစီးနေတာလဲဆိုတော့အခုကသူကရက်ွက်လမ်းလေးကိုမသိဘူးလမ်းမထက်ဆန္ဒမပြဘူးဆိုပြီးတော့ပဲသူတို့ပြောတာပဲ။ဒါပေမဲ့လမ်းမထက်ဆန္ဒမပြလဲလမ်းကြားရဲထဲမှာပြလဲကျွန်တော်တို့ပြစ်နေတာပဲ။ဟိုတိုင်းမကိုင်းနဲ့ပြစ်တာပဲပိုစာကိုင်းနဲ့ပြစ်တာပဲဘယ်လိုပဲဖြစ်ဖြစ်လက်မှတ်ရှိရဆိုပြီးတော့ကျွန်တော်တို့လုံးချင်လို့လုံးလို့လုပ်နေတာ
ဖြစ်စဉ်မှာကိုတိုင်းကြုံတွေ့ခဲ့ရသူတူကဖြစ်စဉ်နဲ့ပတ်သက်ပြီးပြောပြလာတာပါတေဆုံးသွားသူကတော့49ရက်ကွက်နေအသက်25နှစ်အရွယ်ရှိတဲ့ကိုချင်းမင်းသူဖြစ်ပြီးတော့အိမ်နောက်ရှိအမျိုးသားတူဖြစ်ပြီးဇနီးနဲ့3နှစ်အရွယ်ကလေးငယ်တူကြံရှိခဲ့ပါတယ်ပထမအတန်ဘုံဆပြီးတော့ပြစ်သွင်းတဲ့အချိန်မှာဆန္ဒပြသူတွေကနောက်ကိုပြန်ဆုတ်နေတဲ့အချိန်တနက်ထောင်ပြီးပြစ်ဖောက်လိုက်တာဖြစ်ပြီးတနက်နှစ်ချက်ဖောက်တာမှာတော့တစ်ချက်ကဒိုင်းကာနေတဲ့သူကိုထိမှန်သွားခဲ့တာဖြစ်ပါတယ်။သူအပါဝင်နောက်ထပ်ကြီးထီသူတူနဲ့ထိခိုက်ဒဏ်ရာရသူတချို့လည်းရှိတယ်လို့အခင်းဖြစ်ရမှာကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့ဝင်တယောက်ကပြောပြပါတယ်
။ဟိုကကတောက်ချီသွားတဲ့ဒီကတော့အားလုံးတီတီကချင်းမင်းတူဆိုတဲ့တယောက်ပေါ့။ဟုတ်ကဲ့။တော့တယောက်ကကြတော့အေးကိုခိုင်ဆိုတဲ့တယောက်59 52ရက်ကခင်ဗျာ။သူကအဲတော့အခုကသူကဒီပေါင်းချီပေါင်းချီတာဒီကစီးပုံလို့နားလည်မခဲ့ကြဘူးဆိုတော့ဖြစ်တယ်။ပေါင်းကအော်ပရေရှင်းလုပ်ပြီးပါခင်ဗျာ။ဒီတော့လက်လက်ကျွားတယ်လက်ကျွားတဲ့ကိစ္စကိုတော့ပထမပြန်မှာ operation လုပ်တော့ပြောတယ်ရှင်းသွားတယ်အဓိကကိုစေတာတော့အစ်ကိုမဟုတ်ဘူးပေါ့ဗျာဆိုတော့အဲဒီလုံးစားကဒီလက်ချက်ပေါ်တော့လက်ဘော power ထိတယ်ဆိုတော့အဓိကကပေါင်းထိတာကိုသိကြတယ်ခင်ဗျာအဲ့ဒါကိုသူ့ကိုပဲနားလည်မှုတွေပြီးတော့ဘိုက်ဒီဘိုက်လည်းပြောကြတယ်ဒါပေမဲ့ဒီအကြောင်းပြောလို့ဆိုရှင်အခုပဲကျွန်တော်ဒီဟိုသုံးရတဲ့ညီလေးရဲ့ဒီပေါ်နာပေါ့နော်သူချသုံးရတဲ့နေရာနာမှာအခုညီလေးတယောက်ကနေတော့သူကောက်ထားတယ်ဆိုပြီးကြီးစံသုံးကြတယ်ခင်ဗျာကြီးစံဆက်တယ်ကြီးနဲ့လောက်ထားဆိုတာကြီးဖြစ်လို့ပြောရပါဘောတယ်မလားကြီးစံ3000လောက်တွေ့တယ်ပေါ့ဆိုတော့ဟိုအထီသွားတဲ့နေရာလို့ပါဒီဘုံမရမှာတကယ်နေရာလုံးကသူကတန်များကိုဖောက်ဝင်တာဗျာဆိုတော့အဲ့ဒါဆိုကျွန်တော်ကဒါကိုကြီးဖြစ်လို့အဲ့ကြီးဖြစ်လို့ပဲလို့ယူဆတာပေါ့နော်အဲအဖမ်းငယ်တဲ့အကြောင်းတော့မကြောက်ဘူ
းနောက်ထပ်ထိခိုက်မှုအနေနဲ့35ရက်ွက်တွင်ကမန္တလေးလမ်းနဲ့စကိုင်းလမ်းမှာဝင်းပိုက်ကိုထိခိုက်သူနောက်နေရွက်ကိုထိခိုက်သူပေါင်းနောက်ထပ်2ယောက်ရှိနေပြီးသူတို့ရဲ့အခြေအနေကတော့စိုးရိမ်စရာမရှိပါဘူးလို့သိရပါတယ်ဒီကနေ့မှလည်းနေမျိုးတွေမှာတပိတ်ဖြိုခွဲမှုကြောင့်အသက်ဆုံးခဲ့ရသူတွေရှိနေပါတယ်လက်ရှိဖေဖော်ဝါရီလ1ရက်နေ့ကနေစလို့စစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးကတည်းကအာဏာရှင်ကိုစန့်ကျင်နေကြတဲ့ပြည်သူတွေရဲ့တပိတ်ဖြိုခွဲမှုဖြစ်စဉ်တွေပါဝင်ဖမ်းဆီးခံရပြီးတဲ့နောက်တေဆုံးသူတွေပါအပါဆိုရင်တော့ဒီကနေ့ထိတေဆုံးသူပေါင်းကအယောက်80ထက်မနည်းရှိနေပြီဖြစ်ပါတယ်ရှင
်မြောက်ကုန်းမှာဆန္ဒပြတဲ့သူတဦးတေဆုံးသွားခဲ့တာနဲ့ပတ်သက်ပြီးတော့မဆူမပြပြသွားတာဖြစ်ပါတယ်အခုတခါတော့နိုင်ငံတဝန်းကကျန်တဲ့ဆန္ဒပြပွဲအခြေအနေတွေအကြောင်းကိုဆက်ချင်ပါတယ်ဒီနေ့တိုင်းကရင်ပြည်နယ်ကယားပြည်နယ်ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ကမြို့နယ်တချို့မှာဒီနေ့ဆရာနာရှင်စန့်ကျင်သပိတ်မောက်ဆန္ဒပြမှာသပိတ်ဖြိုခွင်းခံရပြီးတော့ဖမ်းဆီးခံရတာတွေဒဏ်ရာရရှိတာတွေလည်းရှိနေပါတယ်ဒီအကြောင်းပြည်စုံကတော့ VOA သတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဒီကနေ့တိုင်းနယ်ပြည်နယ်ကမြို့နယ်တချို့မှာစစ်အာဏာရှင်စန့်ကျင်ရေးသပိတ်ပေါက်မှုတွေရှိနေသလိုလုံခြုံရေးတပ်ဖွဲ့တွေကလည်းသပိတ်ဖြိုခွင်းခဲ့လို့ဖမ်းဆီးခံရမှုတန်ရာရရှိမှုတွေရှိခဲ့တယ်လို့သပိတ်ဥဆောင်သူတွေကဆိုပါတယ်ဒီကနေ့မနေ့ထိုင်းမြန်မာနယ်စပ်ဖျားသုံးစုမြို့သပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကလည်းပိတ်ဆို့ဖြိုခွင်းခဲ့လို့အဖမ်းဆီးထိခိုက်မှုရှိခဲ့တယ်လို့သပိတ်ဥဆောင်သူတို့ကပြောပါတယ်
မနက်ကူနေတဲ့စားထွက်တဲ့ဆေးတွေမကတနားလွယ်မှာပဲကျွန်တော်တို့ဆေးရုံအထိမှတကွန်လည်းပိတ်တာလေစတဲ့ရေနဲ့ပြည်ရနဲ့ပိတ်တာလည်းကြကလေးတွေလည်းတဲမတူပါဘူးပြန်ဖောက်ထွက်ဖို့လို့ထက်လက်လန်းလေးအကုန်လုံးလိုက်ပိတ်တယ်တို့ကတန်တရားပဲဖြတ်တဲ့ခါကျတန်တရားမှာထပ်ပိတ်တယ်ကလေးတွေထွက်ပေါင်းမရှိတဲ့အချိန်မှာကျွန်တော်တို့ကလေး15ကျော်ပြစ်လိုက်တယ်ကနကနထိခိုက်မှုရှိတယ်ရောဘာဂျီနဲ့၄ယောက်ထိတယ်တမျိုးသား၂ယောက်အမျိုးသမီး၂ယောက်ဆက်ဆံကြည့်တယ်အချုပ်ကအဆွဲတင်တော့
တပိတ်မှာပါဝင်တဲ့သူတွေရဲ့မော်တော်ဆိုင်ငယ်6စီးခန့်ကိုလည်းတင်စီးသွားခဲ့တယ်လို့တပိတ်မှာပါဝင်သူတွေကဆိုပါတယ်ကြရပြည်နယ်လွယ်ကောမြို့မှာလည်းဒီကနေ့မှာတပိတ်စစ်ကြောင်းဖြိုခွင်းခံရမှုမှာထိခိုက်တန်ရာရရှိမှုတွေရှိခဲ့တယ်လို့တပိတ်ကောင်းဆောင်သူကဆိုပါတယ
်စစ်ကြောင်းတစ်ခုကတော့မနေ့ကနေတူတယ်မိုင်းလုံးဖက်မှာတစ်ခုရှိတယ်နက်နက်တော့ဖက်မှာကျမတို့လုပ်တယ်အဲ့နှစ်ခုလုံးကတော်တော်လေးလာဖြိုခွင်းခံရပြီးတော့တန်ရာရမှုတွေရှိတယ်အခုလောဆယ်ရသိုးဝါပေါ့နော်အနီးကဒီကဘာကြီးကြီးပြစ်ခံရတာတွေကတော့ကျမတို့၃ရောက်တော့စီးရောက်လာတယ်ပေါ့ဒါပေမဲ့တန်တဲ့ဟာကြီးကအကုန်မရောက်လာသေးတ
ာရှိရဲ့ရှမ်းပြည်နယ်မူဆယ်မြို့မှာလည်းဒီနေ့တပိတ်မောက်ဆန္ဒပြသူတွေအဖမ်းဆီးရှိတယ်လို့မူဆယ်တပိတ်ကောင်းဆောင်သူကဆိုပါတယ်
ကျွန်တော်တို့နိုင်ငံအဆိုင်တပိတ်ပါပဲအမှားဆိုင်တပိတ်တို့ကိုကျွန်တော်တို့ရှုနေတော့မယ်ဒီရဲနဲ့စကားနဲ့ကရောက်လာတယ်ဒီလိုသူတို့တမတ်လေးချက်ပေါက်ပြီးတော့ဒီစစ်ခဲတယ်ပြီးတော့သူတို့တွေကတကယ်လေးစေအောင်ကြော်ဟာခံလိုက်ရ
က ကချင်ပြည်နယ်မြစ်ကြီးနှမ်းမြို့မှာတော့တပိတ်မောက်ဆန္ဒပြသူတွေကိုလုံခြုံရေးသားဖွဲ့တွေကပိတ်ဆို့ဖမ်းဆီးနေကြောင်းလဲတပိတ်မှာပါဝင်သူတူကဆိုပါတယ်
ဒီအဝင်မှာပေါ့နော်ဝင်လာခန်းကြီးမှာပဲအဲကျွန်တော်တို့တွေအားလုံးပေါ့နော်ဒီနောက်ကနေစစ်ကားရောရေကားရောပေါ့နော်ပြီးတော့ဆိုင်ကယ်တွေပါအချို့ကားရောအကုန်လုံးလာပြီးမှကျွန်တော်တို့ကနောက်ကနေဝင်ပြီးတော့ပိုက်လာတယ်ပေါ့နော်ဆိုတော့အားလုံးကတစ်ခါလဲပေါ့ချစ်ချင်းဖြစ်ပြီးတော့အိမ်တွေမှာပုံအောင်နေရတဲ့အနေအထားရှိသွားပါတယ်အဲ့ဒီရေးရတယ်ပေါ့နော်အဲ့ဒီပတ်ဝန်းကျင်မှာပဲသူတို့လည်းမပြောင်းကျမတို့မချက်မချင်းပဲသူတို့ကလည်းအဲ့ဒီနားမှာပဲနေနေရပေါ့နော်သူတို့ကျမတို့ထွက်လာပြီဆိုရင်ထားမယ်ဆိုတဲ့အနေအထားတော့ရှိတယ်
တနင်္လာရီတိုင်းသဝယ်မြို့မှာတော့ဇာနပြသူတွေကိုရဲတပ်ဖွဲ့ကနေမိဂူဘုံနဲ့ပြစ်ခွင်းခဲ့သလိုတခြားစီကိုင်းမှုမရှိပဲတပိတ်စစ်ကြောင်းရုတ်သိမ်းခဲ့တယ်လို့ဒေသခံတွေကဆိုပါတယ်ဖေဖော်ဝါရီလ၁ရက်နေ့တုန်းကတမတော်ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းလိုက်ကြောင်းကြေညာပြီးကြတဲ့ကမြန်မာတနင်္ဂနွေလုံးအတိုင်းတာနဲ့စစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်မှုတွေဆက်တိုက်ဖြစ်ပွားလာနေတာပါတပိတ်မောက်ဆန္ဒပြမှုတွေတုံ့လသလိုလုံခြုံရေးတပ်ဖွဲ့တွေကလည်းဖြိုခွင်းမှုကလည်းပိုပြီးလှုပ်ဆောင်နေတဲ့အခြေအနေကြောင့်ဒေသုံထိခိုက်တန်ရာရရှိမှုတွေအဖမ်းဆီးခံရမှုတွေကလည်းပိုပြီးများပြားလာနေပါတယ်ခင်ဗျာ
။ဒီသတင်းတော်နိုင်ကွင်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့စစ်ကောင်စီကလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုပြောပြကြပါမယ်။ထိမ့်သိမ်းခံထားတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပါအဝင်ထိပ်ပိုင်းခေါင်းဆောင်အတော်များကိုအောက်ရီလိုက်စားမှုနဲ့စစ်ဆေးနေတယ်ဆိုပြီးတော့အနာတေးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။သုံးလိုက်နီးပါးကြာသတင်းစာရှင်းလင်းပွဲအတွင်းအနာတေးရတဲ့အဓိကအကြောင်းရင်းအဖြစ်တောက်လျှောက်ပြောလာတဲ့မဲမတမာမှုဆိုင်ရာကိစ္စတွေကိုပဲအဓိကပြောသွားပါတယ်။အပြည့်စုံကိုတော့အခုကျော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်၃ဦးတို့ပေါ်ငွေကြေးနဲ့ရွှေပိတ်သားခြင်းအလိုက်တရားမဝင်လက်ခံမှုနဲ့ပတ်သက်ပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေပြီးသမရဦးဝင်းမြင့်နဲ့ဇနီးဖြစ်သူတို့ကိုလည်းစီးပွားရေးလုပ်ငန်းရှင်တချို့စီကနေငွေကြေးရယူမှုတွေနဲ့ပတ်သက်လို့အာဂရိကော်မရှင်ကနေတဆင့်စုံစမ်းဖော်ထုတ်သွားမယ်လို့ဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်။ဖေဖော်လတရနေ့အစောပိုင်းကလေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုဖမ်းဆီးခဲ့တဲ့စစ်ကောင်စီဟာလုံခြုံရေးအရဒီပုဂ္ဂိုလ်နှစ်ဦးကိုနေအိမ်ကျေချုပ်ချထားတယ်လို့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်။အတိုင်ပင်ခံနဲ့ဝန်ကြီးချုပ်တွေဖြစ်ကြတဲ့ဒေါက်တာဇော်မင်းမောင်ဒေါက်တာမြင့်နိုင်ပါဝင်ဒေါက်တာအေးစံတို့ကိုအာဂရိလိုက်စားမှုတက်ဖြည့်ရေးကော်မရှင်ကနေစစ်ဆေးနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပါတယ်
။ဦးဖြိုးမင်းသိန်းရဲ့ပြောဆိုချက်တွေအရဒေါန်စားစုကြည်နဲ့ပတ်သက်မှုအနေထားကတော့ဒေါန်စားစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းမှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရာအကြောင်းကိုအခိုင်အမာပြောဆိုခဲ့ပါတယ်။အခိုင်အမာထွက်ဆိုချက်များအရသိရှိရပါတယ်ထပ်ပြီးကျွန်တော်ပြောပါမယ်ဒေါန်သာစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိမ့်မှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရကြောင်းအခိုင်အမာပြောဆိုခဲ့ပါတယ်အခိုင်အမာထွက်ဆိုချက်များမှသိရှိရပါတယ်ဒေါန်သာစုကြည်အနေနဲ့လည်းအဲ့ဒီအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြလက်ခံရယူခဲ့ကြောင်းသိရှိရတဲ့အတွက်လိုအပ်သည်များဆက်လက်စုံစမ်းစစ်ဆေးနိုင်ရေးအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်မှပေါ်ထုတ်စစ်ဆေးလျက်ရှိပါတယ်
။သမ္မတဦးမြင့်နဲ့ဇနီးတော်ချိုချိုတို့ဟာစီးပွားရေးလုပ်ငန်းရှင်တချို့စီကနေငွေကြေးအကူအညီတောင်းခံမှုနဲ့လက်ခံရယူမှုတွေကိုစစ်စစ်တွေးရှိရလို့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတရင်ထုတ်ပြန်သွားမယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေနဲ့တကွနိုင်ငံတကာအတိုင်းဝိုင်းကိုလေးစားပေမဲ့စစ်ဖက်ကအာယုံဆိုင်လို့ဆောင်သွားဖို့ချမှတ်ထားတဲ့အီမန်ချက်၅ခုကိုဆက်လုပ်သွားမယ်လို့လည်းပြောပါရယ်ယူကော့ပွဲမှာမဲအပြတ်တန်းနဲ့အနိုင်ရခဲ့တဲ့အရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းလိုက်တဲ့စစ်တပ်ရဲ့လူရက်ကိုလက်မခံတဲ့စံချိန်ဆန္ဒပြမှုတွေဟာနိုင်ငံအနှံ့မှာဒီကနေ့ထိရှိနေသေးပါဒီလိုဆန္ဒပြနေသူတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာဦးဆောင်ပြောဆိုသွားတဲ့ဗိုလ်ချုပ်ဇော်မင်းထွန်းက
NLD ပါတီဝင်များနဲ့ NLD ပါတီထောက်ခံသူများအနေနဲ့ဖေဖော်ဝါရီလ9ရက်နေ့ကနေစပြီးဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်အစောပိုင်းကာလမှာတော့ငင်းချမ်းစွာဆန္ဒပြတယ်လို့ဆိုနိုင်ပေမဲ့ဖေဖော်ဝါရီလ9ရက်နေ့နဲ့9ရက်နေ့နောက်ပိုင်းမှာတော့အကြမ်းဖက်စုကူမှုအသွင်မြင်းပက်စရိုက်ဆန်တဲ့လူအုပ်စုအနာကီမော့အသွင်ဖြစ်ပေါ်လာခဲ့ပါတယ်အုပ်ချုပ်ရေးယာနေရပြပြားတွေကိုရည်ပဲချက်နဲ့လမ်းမဆက်သွယ်မှုဝန်ဆောင်မှုလုပ်ငန်းတွေဘဏ်လုပ်ငန်းတွေရုံးလုပ်ငန်းတွေရပ်တန့်စီဖို့ CDM လှုပ်ရှားမှုကိုအကြက်ကန်ချင်းချောက် PRP မှုတွေနဲ့ဆောင်ရွက်ခဲ့ပါတယ
်။ဆန္ဒပြသူတွေကိုဂျပန်နေနေတဲ့လူရက်တွေကြောင့်တေဆုံးသူနဲ့ဖမ်းဆီးခံရသူတွေအပါအဝင်ပျောက်ဆုံးသူတွေလည်းရှိလာပါပြီ။နေပြည်တော်ကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာမှာ ဦးကောင်းကိုတနက်ကြီးထိပ်ပြီးတည်ဆုံခဲ့သူမမြတော်တွေ့ခိုင်နဲ့မန္တလေးကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တူဖြစ်သူမတ်ကျေစင်တို့ရဲ့ဦးကောင်းကိုထိမှန်ခဲ့တဲ့တနက်ကြီးတွေဟာလူလုံရင်တပ်ဖွဲ့ဝင်တွေအသုံးပြုတဲ့ကြီးမဟုတ်ကြောင်းလင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့လည်းမြေပြင်နေထားမှာတော့ဆန္ဒပြပွဲမှာပါဝင်ခဲ့သူတွေဟာတနက်ကြီးထိပ်ပြီးတည်ဆုံခဲ့ရသူတွေအများအပြားရှိလာနေတာပါ။မြန်မာစစ်ကောင်စီအတွက်ဆော်ဒီအာရေဗျအာရဗ်စော်ဘွားများပြည်ထောင်စုအစ္စရေးရုရှားနဲ့ကုလသမဂ္ဂအပါအဝင်အမေရိကန်ကိုစီယုံပေးဖို့အစ္စရေးနယ်ပါကနေဒါနိုင်ငံသားဘန်မနက်ရှိထူထောင်ထားတဲ့ဒီကန်ဆန်မက်ဆန်ကုမ္ပဏီကိုဒေါ်လာ2,000,000နဲ့ငှားရမ်းခဲ့တယ်ဆိုတဲ့ကိစ္စကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲတွင်ဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုသွားပါတယ်စစ်ကောင်စီကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနိုင်ပိုင်းတွင်မှာပဲမြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကတော့သူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကမနေ့ကထုတ်ပြန်ခဲ့တဲ့သဘောထားကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ပြန်တင်ခဲ့ပါတယ်။တဆင့်ခံပြန်လည်ဖော်ပြခဲ့တဲ့အဲ့ဒီစာထဲမှာစစ်တပ်ကဖမ်းဆီးထားတဲ့အတိုင်းမြင်ကန်တဲ့သမ္မတအပါအဝင်တခြားပုဂ္ဂိုလ်တွေကိုပြန်လွှတ်ပေးဖို့လည်းအဓိကပါဝင်နေပါတယ်။ဒါပေမဲ့လည်းစစ်တပ်အာဏာသိမ်းလိုက်တဲ့လို့ရပေါ်ဆန့်ကျင်နေကြတဲ့လူထုကတော့တရုတ်တန်ယုံကိုအလိုမရှိကြောင်းမှတ်ချက်ပြုထားပါတယ်ခင်ဗျာ
။ကိုကြော်ကြော်သိန်းပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားသာရီနေ့ညပိုင်းအစီအစဉ်တွေကိုည7:00နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ဒီတဲကမှအရင်ဆုံးတော့မြမအရေးသုံးသက်ချက်ကိုနားဆင်ရမှာပါ။ပြည်သူများဆုံးပဲပေးတဲ့ NLD ပါတီကိုရွေးကောက်ပွဲမှာအနိုင်ရဖို့အလားအလာစိတ်သုံးပြီးလုံးမပါနေတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဟာဆရာနာသိန်းရေးကိုထောက်ခံအားပေးရင်ဆက်လက်ရှင်သန်ဖို့ကြိုးပမ်းနေပုံကိုဦးအောင်ခင်ကသုံးသပ်ထားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးထားပါပါခင်ဗျာ။
NLD ပါတီအပြတ်အသတ်နိုင်ရရှိတဲ့လွတ်တော်ကိုယ်စားလှယ်ရွေးပွဲကိုမတရားတဲ့ရွေးကောက်ပွဲအဖြစ်အများဆုံးဆွဆွဲပစ်တင်တဲ့အဖွဲ့အစည်းနှစ်ခုဟာတပ်မတော်နဲ့ကျန့်ဖို့ပါတီဖြစ်ပါတယ်။ကတိကျွဲတစ်ထည်အများဆုံးရှိတာကလည်းစစ်တပ်နဲ့ကျန့်ဖို့ပါတီပါပဲ။တပ်ချုပ်ကြီးမင်းအောင်လှိုင်ရဲ့မိသားစုကိုစစ်တပ်မှာအချမ်းသာဆုံးလို့သတ်မှတ်ကြပါတယ်။ရွေးကောက်ပွဲမှာမကျေနပ်တာရှိရင်ဖြည့်ရှင်းဖို့ပြတ်တန်းထားတဲ့ဥပဒေတွေရှိပါတယ်။လက်နဲ့အားကိုးပြီးအနာသိစရာမလိုပါဘူးရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြည့်ရှင်းခြင်းလုပ်ငန်းစဉ်လက်ဆွဲပြည်သူလွတ်တော်နဲ့အမျိုးသားလွတ်တော်ရွေးကောက်ပွဲနည်းဥပဒေနဲ့ဥပဒေစတာတွေရှိပါတယ်ကန်းကွက်လွှာတင်ကြီးကျပ်၅သိန်းကန်းကွက်လာပြင်ဆင်ကြီးကျပ်၃သိန်းသုံးဖြတ်ချက်အယူခံဝင်ကြီးကျပ်၅သိန်းရွေးကောက်ပွဲဝင်ခွင့်အာမခံငွေကျပ်၃သိန်းစသဖြင့်သတ်မှတ်ထားပါတယ်ကျန်ဖို့ကိုယ်စလေလောင်းဟာချမ်းသာတာမှုကောက်ွက်တဲ့အမှုယာနဲ့ချီပြီးရွေးကောက်ပွဲကော်မရှင်ကိုတင်သွင်းထားပါတယ်စစ်ဘိုလ်ဟောင်းတီထောင်တဲ့ကျန်ဖို့ပါတီတွေကလည်းကျန်ဖို့ကိုထောက်ခံကြပါတယ
်နာဝတာနာဘအမိခံစစ်အစိုးရကြီးစိုးတဲ့အနည်း20ကျော်ကာလမှာဂရေကျွဲစစ်ဘိုလ်တတိတွေပေါ်ထွက်လာတယ်လို့စစ်ဘိုလ်ဟောင်းထဲမှာလည်းတတိဖြစ်သွားကြသူတွေရှိပါတယ်စစ်တပ်မှာဥပိုင်ကုမ္ပဏီနဲ့ MEC Corporation ရှိတယ်လို့စစ်မှုထမ်းဟောင်းတွေပါဝင်တဲ့ကြန့်ခံရေးနဲ့ဖွံ့ဖြိုးရေးအသင်းမှလည်းမြန်ကုန်မြင့်ဆိုတဲ့ကုမ္ပဏီအုပ်စုရှိပါတယ်။လက်လီလက်ကားဈေးကွက်၊ကြောင်မြက်လုပ်ငန်း၊စိုက်ပျိုးမြေယာ၊အခွန်အကောက်၊တည်ယူပို့ဆောင်ရေးစတာတွေမှာမြန်ကုန်မြင့်အုပ်စုကြီးစိုးနေပါတယ်။ဗိုလ်ချုပ်အောင်တောင်းရဲ့စစ်မှုဝန်ကြီးဌာနကထုတ်ပေးတဲ့အရင်းအနှီးနဲ့မြန်ကုန်မြင့်ကစီးပွားရေးလှုပ်နေတာပါ။1995တနှစ်တည်းမှာတင်ကြန့်ဖို့အသင်းဟာကြက်တန်းပေါင်း3သိန်း6000ကျော်အမြတ်ငွေရရှိပါတယ်။ဒါကြောင့်စေအုပ်စုထောက်ခံပွဲတွေမှာပါဝင်သူတွေကိုကြံ့ဖို့ကငွေကြေးပေးကမ်းနိုင်တာမျိုးဖြစ်ပါတယ်။ငွေရလို့နေစားလိုက်သူတွေစစ်တပ်ထောက်ခံပွဲမှာအများဆုံးပါဝင်နေပါတယ
်။စေအစိုးရကနေရွေးကောက်ပွဲအစိုးရအဖြစ်အသွင်ပြောင်းနေ2010မှာကြံ့ဖို့အသင်းဟာကြံ့ဖို့ပါတီဖြစ်လာပါတယ်။ကြံ့ဖို့အသင်းပိုင်ဥစ္စာပစ္စည်းအားလုံးကြံ့ဖို့ပါတီလက်ထဲရောက်လာတဲ့အတွက်အချမ်းသာဆုံးနိုင်ငံရေးပါတီဖြစ်လာပါတယ်။ကျန်းဖို့ပါတီဟာစီးပွားရေးနဲ့နိုင်ငံရေးကိုဒွန်းတွဲလုပ်ကင်နေပါတယ်။ကျန်းဖို့အစိုးရလက်အောက်ခံဌာနတွေကိုကျန်းဖို့ပါတီကပစ္စည်းငှားစားတာတွေရှိပါတယ်။နိုင်ငံပိုင်ပစ္စည်းကိုကိုယ်ပိုင်လို့သဘောထားပြီးကျန်းဖို့ပါတီကငှားစားတာကို NLD အစိုးရလက်ထက်မှာပြန်ပေးရတာမျိုးတွေရှိလာပါတယ်။ဥပမာနှစ်ပေါင်းများစွာကျန်းဖို့ကိုမြေငှားကပေးခဲ့တဲ့သင်္ကန်းညုံမြို့နေက music zone ကို NLD အစိုးရကပြန်သိမ်းပါတယ်အစိုးရမြေပေါ်မှာစိုင်ဖွင့်ထားတဲ့လာကီတကဆိုင်ကား55ဆိုင်ဟာ1992ကတည်းကကျန့်ဖို့ကိုမြေကားက
ကျန်25နှစ်သိန်းလာစဉ်ပေးခဲ့ရပါတယ်။တာဂီတာမျိုးနယ်ကျန်းဖို့ဥက္ကဋ္ဌဟာ2005ရွေးကောက်ပွဲမှာကျပ်သိန်း80သုံးပေမဲ့အရွေးမခံခဲ့ရပါဘူး။2021ရွေးကောက်ပွဲမှာလည်းကျန်းဖို့ပါတီဟာငွေအများဆုံးသုံးခဲ့ပါတယ်။နေပြည်တော်မှာကျန်းဖို့ပါတီကတဦးသာအနိုင်ရပေမဲ့အသုံးစရိတ်မှာအများဆုံးဖြစ်ပါတယ်။ရွေးကောက်ပွဲမှာကျန်းဖို့ကိုယ်စားလှယ်လောင်းတွေဟာပါတီထောက်ပံ့ငွေနဲ့ကိုယ် လောင်းတွေဟာပါတီထောက်ပံ့ငွေ၊ကူပိုင်ငွေနဲ့အလှငွေကိုအဓိကထားကြပါတယ်။ရွေးကောက်ပွဲနည်းဥပဒေမှာသိန်း100အထိ3ခွင့်ပြုတာမို့တန့်ဖို့ကိုယ်စားလှယ်လောင်းတဦးဟာပြမ်းမြနှုန်းသိန်း80လောက်သုံးပါတယ်။ဒါပေမဲ့လူချမ်းသာတွေက NLD ကိုငွေကြေးထောက်ပံ့တဲ့ကိစ္စဟာတန့်ဖို့အတွက်မခံချိမခံသာဖြစ်သွားခဲ့ပါတယ်။
နဝဒနာဖာစီအစိုးရခက်ကအကွင်တူးခံစားခဲ့ရတဲ့စီးပွားရေးသမားတွေဟာ2015ရွေးကောက်ပွဲမှာ NLD ကိုငွေအားလူအားနဲ့ကူညီတာကိုကိုယ်တိုင်တွေ့ခဲ့ရတယ်လို့စင်ကာပူအခြေစိုက်သုတေသီဒေါက်တာဂျယ်ရက်မကာသီကသူစာရမ်းမှာရေးထားပါတယ်2010နှောင်းပိုင်းမှာ NLD ကိုချုပ်ချယ်တာတွေရုပ်သိမ်းလိုက်တဲ့အခါစီးပွားရေးသမားအုပ်စုဟာဒေါ်စုနဲ့ NLD ကိုအတိအလင်းထောက်ခံပါတယ်တချို့ကလည်းကြံ့ဖို့ကိုရော NLD ကိုရောထောက်ပံ့ကြပါတယ်တချို့ကတော့ NLD ကိုရောစစ်ဘုံဟောင်းဦးစုတဲ့တပ်ဆာညကောတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကိုရောရံမုံငွေလှူပါတယ်စီအိုစုနဲ့ပေါင်းသွင်းခဲ့ပေမဲ့ဒီမိုကရေစီကိုအစကတည်းကလိုလားလားလို့ပြောပြီးကြံ့ဖို့နဲ့အဆက်ပြတ်သူတွေလည်းရှိလာပါတယ် NLD ကိုထပ်ခေါ်သူများလေလေကြံ့ဖို့နဲ့အဆက်ပြတ်သူများလေလေဆိုသလိုဖြစ်နေပါတယ်NLD ပါတီကလည်းရွေးကောက်ပွဲဝင်ချိန်ကစပြီးစစ်အုပ်စုခရိုနီတွေလှူဒါန်းတာကိုလက်ခံဖို့ဆုံးဖြတ်လိုက်တာကြောင့်ကျန့်ဖို့ပါတီဟာကြားလေလူကြိုက်နေလေဖြစ်နေပါတယ်။ဒါကြောင့်တပ်ချုပ်ကိုစစ်အာဏာသိမ်းဖို့ရွေးကောက်ပွဲပြီးကြတဲ့ကျန့်ဖို့ပါတီကတောက်လျှောက်တိုက်တွန်းနေတာဖြစ်ပါလေခင်ဗျာ
။ဟူအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အပတ်စဉ်တိုင်းသတင်းလောအစီအစဉ်ကိုမတင်ဆက်ခင်မှာအခုတခါတော့အပတ်စဉ်ချမကြီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ချမကြီးကဏ္ဍမှာတော့ဆနပြပွဲအတွင်းပြစ်ခတ်ဒဏ်ရာကယ်ဆယ်ပြုစုရေးအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်ဆနပြပြည်သူတွေကိုမြန်မာစစ်တပ်ကပြင်းပြင်းထန်ထန်ပြစ်ခတ်ဖြိုခွဲတာကြောင့်တည်ကြည်စီတဲ့ဒဏ်ရာတွေရနေချိန်မှာအရေးပေါ်ကယ်ဆယ်ရှေးဥတုနာပြုစုနိုင်ဖို့အရေးကြီးနေပြီလို့အရေးပေါ်ကုသမှုဆိုင်ရာကျွမ်းကျင်သူတွေကဆိုပါတယ်အခုလိုအရေးပေါ်ကယ်ဆယ်ပြုစုကုသနိုင်ဖို့ဘာတွေတည်ထားပြီးတော့ဘယ်လိုလှုပ်ဆောင်ပေးဖို့အရေးကြီးပါလဲဒီအကြောင်းကိုတော့ဆနပြပွဲထဲမှာကိုတိုင်းပါဝင်ကယ်ဆယ်ပြုစုပြီးတော့ကုသပေးနေတဲ့အမင်းဖော်လို့သူအရေးပေါ်ထိခိုက်ဒဏ်ရာအထူးကုကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคအရေးပေါ်လူနာကယ်ဆယ်ဆရာဝန်ကြီးခင်ဗျာကျွန်တော်တို့အခုဒီဆနပြပွဲတွေအတွင်းမှာပေါ့နော်ဆရာကိုယ်တိုင်လည်းဒီတွေ့နေရတဲ့ပြစ်ခတ်ဒဏ်ရာတွေအထူးသဖြင့်တော့တေစီနိုင်တဲ့ဒီဥကောင်းတဲ့ဝမ်ပိုက်လိုဒဏ်ရာမျိုးတွေတွေ့နေရတာမို့ဒါတွေကိုအရေးပေါ်ကယ်ဆယ်ဒီရှေးဥတုနာပြုစုဖို့ဘယ်လိုစပြီးတော့အကြံပြုခြင်းလဲဆရာကြီ
းအဓိကတော့စပြီးတော့ emergency လုံးဝပါပေါ့အဲ့လိုမျိုး S တုံးလုံးနဲ့တွားရတာ S တုံးလုံးဆိုတော့ကျွန်တော် limited က self safety ပေါ့နော်ဒီ C safety ရှိမှပြီးတော့မှ survivor safety ပေါ့အဲ့တုံးမျိုးရှိတယ်ဗျဆက်စစ်ကြည့်တော့အဓိကတော့အရေးကြီးဆုံးကကိုကိုယ်တိုင်တော့ကမလို့ဖြစ်ဖြစ်ဒါမှမဟုတ်ကိုယ်တိုင်ကုသမဲ့လူပဲဖြစ်ဖြစ်အဲ့လူကစိတ်ရှိဖို့အရေးကြီးတယ်ဖြစ်နေခက်နေတဲ့အခြေအနေမှာကျွန်တော်ကကိုယ့်အတွက်စိတ်ဖြစ်လာမဖြစ်လားဆိုတာရင်းဝင်ကြည့်ရတယ်သုံးဝင်းကျင်အောင်အဲ့ကိုကတော့ကယ်လိုက်တဲ့အချိန်မှာကိုကကိုတော့မှဒဏ်ရာရတဲ့လူကနှစ်ယောက်ဖြစ်သွားမှာဆိုတော့အဲ့တော့အခုရမယ်ဆိုရင်ကိုကိုကိုလွတ်ရလားကိုကလွတ်တဲ့နေရာမှာရှိရလားပြီးတော့ကိုကကုသပေးလို့ရတဲ့နေရာမှာရှိလားဆိုတော့ကျွန်တော်ကအရင်ဆုံးစကြည့်တယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ဆင့်ကတော့ဒီ stay safe လုံခြုံတဲ့နေရာမှာခိတ္တခိုအောင်ဖို့အတွက်ရောဘယ်လို
sensitivity ပုံမှန်ဆိုရင်တော့ကျွန်တော်တို့က disaster ဖြစ်ပြီဆိုရင်တော့ကျွန်တော်ဒီကမိလောင်တာတော့ပါလို့အဲ့လိုမျိုးဒါမှမဟုတ်လွတ်ပြတာခတ်တာမျိုးကြားရမှာဆိုရင်ကျွန်တော်တို့ကဘာလို့ကြောက်လဲဆိုတော့ကိုသွားကြည့်မယ်နေရာကိုကလူနောက်ဆွဲထုတ်မယ်နေရာကစိတ်ရှိရလားဆိုတော့ကြည့်ရတယ်တကယ်လို့စက်တက်ကြီးပြင်းနေတဲ့အချိန်မှာကျွန်တော်ဆွဲထုတ်နေရင်အဲ့ဒါပို့ပြီးတော့တယောက်တည်းပြေးတာဆိုရင်လူနာပါပြီးပြေးတာပို့ပြီးတော့အနေနဲ့များတယ်
အဲ့တော့ကျွန်တော်တို့ကပြည်ပြချင်းမှာဝုံတိုင်းပြည့်နေဟာယူတိုင်းပြီးဆွဲထုတ်လို့ကြောင့်အဆင်မပြေဘူး။အဲ့ဒါမျိုးကြောင့်ကျွန်တော်တို့လိုလိုရတာအဲ့လိုအထင်းမှာရှိတဲ့လူတွေကလူနာ rescue ဖြစ်သွားပြီ
။ဟုတ်ကဲ့အချင်းချင်းကယ်ရမယ်သူဖြစ်သွားတာပေါ့နော်
။ဟုတ်ကဲ့သူကို rescue ဖြစ်သွားပြီဆိုရင်ကို့ဘေးနားမှာလျှောက်လဲမှာကို့ဝန်ကိုဘေးနားဖြစ်စံ protest လုပ်နေတဲ့လူကတခါရဆွဲထုတ်ဆွဲလို့ကို့ဝန်ကိုယဉ်ကြည့်ကိုလွတ်တဲ့နေရာမှာရှိနေကြီးကွယ်မြောက်ွယ်မှာရှိနေပြီးပေးချာပြီးဆိုရင်ဆွဲထုတ်ဆွဲထုတ်တဲ့အချိန်မှာတခြားလူတွေကဝိုင်းကူပြီးတော့ဆွဲထုတ်ဆွဲထုတ်ပြီးတော့မှနောက်ဆုံးမှဖိတ်ချတဲ့နေရာတနေရာကိုရောက်အောင်ရွှေ့အဲ့ဒါမှစဉ်းစားတယ်ရှင်မ
ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးဒီအသက်ဆက်ရှင်နိုင်အောင်ပေါ့နော်ဒီရှေးဥဒနာပြည်စုဖို့အတွက်နေရာလုံခြုံမှုနဲ့ပတ်သက်ရော
Survival City ရောကျွန်တော်နောက်ဆုံးမှကြည့်ရတယ်ဘာဖြစ်လို့လဲဆိုတော့သူကထိခိုက်ဒဏ်ရာရပြီးသားဆိုချက်ချင်းဆွဲထုတ်လို့တချို့တွေကြောင့်အခုကခေါင်းတွေပါပြစ်တာပါအဲ့လိုမျိုးလုံးဝခေါင်းပြစ်နေပြီးတော့လူကမလှုပ်နိုင်တဲ့လူတွေကိုအထင်းကြီးဆွဲထုတ်ရတာရိုးနဲ့လမ်းလျှောက်နေတဲ့လူတွေဆွဲထုတ်ရတာဆိုရင်ပိုပြီးတော့ခက်ခဲတယ်အဲ့လိုချင်းမျိုးမှာဆိုအဲ့နေရာမှာရှိရလူဟာလူတွေကိုအရင်တော့ဒီဘက်ကိုလွတ်တဲ့နေရာအောင်ဆွဲထုတ်ခေါ်ဗဇက်နဲ့လှမ်းခေါ်ဒီဘက်ကိုလားဒီဘက်ကိုလားအဲ့လိုကျွန်တော်တို့ကလည်းအဲ့မှာ stream up ပေးမှလို့အပြီးတော့အဲ့ဖြစ်တဲ့နေရာနဲ့အနည်းဆုံးနေရာမှာကျွန်တော်တို့လုံးဝကုကွမရှိဘူးကျွန်တော်ကုလို့မရအောင်ဟောကျွန်တော်လုံးဝလုံးဆိတ်ချရတဲ့နေရာတနေရာအရင်ကြီးလည်းဝေးလို့မရအောင်ဒီကြီးလည်းမနေရအောင်အဲ့လိုဇုံတစ်ခုကျွန်တော်တို့ဇုံ3ခုခွဲတာအဲ့ဇုံ3ခုတည်းမှာဒုတိယဇုံနဲ့တတိယဇုံခြားထဲမှာကျွန်တော်တို့ကုတယ်အတေကအနည်းဆုံးဆုံးကတော့ red zone ပေါ့နော
်ဟုတ်ကဲ့အနည်းအောင်ဆုံ
းဟုတ်ကဲ့ဟုတ် red zone ထဲမှာကြာတော့ကျွန်တော်တို့ကပြည့်ပင်ခတ်နေတဲ့နေရာမျိုးနောက်တစ်ခုက yellow zone
ဟုတ်ကဲ့အဝါရောင်ဆုံး
ဟုတ်ကဲ့ yellow zone မှာကြာတော့ yellow zone အဆုံးနဲ့ green zone ခြားထဲမှာကျွန်တော်တို့က
ဟုတ်ကဲ့အစိမ်းအောင်ဆုံးနဲ့ကြာပါတော့ဆရာ
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒီစိတ်ကူးရဲ့နေရာကို yellow zone green zone နေရာမှာထားပြီးတော့ပြီးတော့စိတ်ကူးရဲ့နေရာကျွန်တော် transport ကောင်းနေရမယ်လူနာကိုချက်ချင်းစီးရင်ပို့မယ်လို့ပြောဆိုရင် transport ကောင်းရမယ်ပြီးတော့ကျွန်တော်မှာထွက်လန်းရှိရမယ် escape လန်းရှိရမယ်အဲ့လိုမျိုးနေရာတွေကျွန်တော်တတ်မှတ်ပြီးတော့စိတ်ကူးရဲ့နေရာထားရတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာအရေးကြီးဆုံးကတော့ဒီပထမအဆင့်မှာဆရာတို့ကိုဒီအနေအောင်ဆုံးမှာပေါ့နော်ကုညီပေးဖို့ဆက်ထုတ်ပေးဖို့ကအရေးကြီးဆုံးဖြစ်နေတာပေါ့
ဟုတ်ကဲ့
ဆရာအဲ့တော့အဲ့နေရာမှာဘယ်လိုဆက်ထုတ်တင်လဲဆိုတာရောဆရာအကြံပြုချင်လားသူသဖြင့်တော့
ဟုတ်ကဲ့
ဒီတေလောက်တဲ့ထိုင်ရဥကောင်းတ
ော့ဟုတ်ကဲ့
ဟုတ်ကဲ့ one bite တော့ဟုတ်ကဲ့အခုချုပ်နေရတာဟုတ်ကဲ့
အမှန်တော့အဲ့လိုမျိုးထိရောပြီဆိုရင်ကျွန်တော်ကအဓိကဆက်ထုတ်တဲ့အချိန်မှာဆွဲထုတ်တဲ့သူထပ်ပစ်တာမျိုးရှိတယ်တချို့တွေကပြင်ကြဘလို့ပြစ်လဲဆိုတော့ပေတော့တဲ့နေရာအရင်မပြဘူးလဲဝအောင်လည်းအရင်ပြတယ်လဲဝအောင်ပြတဲ့အချိန်မှာဘလို့ပြစ်လဲဆိုတော့နောက်တစ်ယောက်လာခဲ့သေးတယ်လားသူကလာခဲ့တဲ့အချိန်မှာလာခဲ့လူကိုထပ်ပစ်တယ်အဲ့လိုမျိုးပြစ်တဲ့နေရာကအုံအောင်ဖြစ်သွားမှာအဲ့လိုမျိုးဖြစ်သွားနိုင်တယ်အဲ့လိုဖြစ်သွားနိုင်တဲ့အချိန်တွေဖြစ်နေပြီဆိုရင်ကျွန်တော်တို့ကဘလို့လုပ်ရမလဲဆိုတော့အရင်စထုတ်မယ်ဆိုရင်တော့ကိုဘုံကိုလွတ်အောင်ရင်ချောင်းတာဘာလို့ကဲမဲ့လူရဲ့ဆက်စစ်တီဖြစ်သွားလဲကိုရန်အနေနဲ့ကင်းအောင်လုပ်မှရအောင်ကယ်လို့ရမှာကင်းနိုင်တော့ပူကောင်းတယ်ဒါပေမဲ့ဒူနာလည်းကောင်းသေးတယ်ကယ်လို့လည်းရနိုင်လို့အချင်းစီလိုမျိုးဆိုရင်တော့ဖြစ်နိုင်ဘေးနားလူအခုကြီးတောင်းအကုန်လုံးဝုန်းပြေးတာကတစ်ခါကျရင်လူတနေနာလည်းဘာလဲဆိုပူတော့ရောက်နိုင်လားရှိတယ်အဲ့ဒါမျိုးဘေးနားလူအခုကြီးတော့လိုကယ်မလဲဆိုတော့ကိုဘုံအောက်ရှိတဲ့လူတွေစုပြီးတော့ကယ်ရမယ်ပလန်ကိုတစ်ခါဆွဲပြီးတော့တစ်ခါကားလဲလူကကားဒါမှမဟုတ်တစ်ခုနဲ့ကားပြီးတော့မှဆွဲထုတ်တာမျိုးလုပ်သေးတယ်
ဟုတ်ကဲ့အဲ့တော့လောလောဆယ်မှာ
တိုင်းဆိုတဲ့အတိုင်းမဟုတ်ကဲ
့ဟုတ်ကဲ့ဟိုတိုင်းနေရာတော့ဒီကြည်စံတော့ကာဖို့တော့ခက်ကောင်းခက်နေတယ်ဒါပေမဲ့
ဟုတ်ကဲ့ကြည်စံတော့ကာဖို့တော့မလို့တကယ်ရောဘာဘူးလက်တို့တခြားဟာတွေကတော့ကာနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဆွဲတဲ့ပုံစံအနေထားမျိုးရောဆရာဘယ်လိုဖြစ်စေချင်လဲ
ဆွဲတဲ့ပုံစံတော့မျိုးမျိုးရှိတယ်တချို့ကတော့ဒူနာကတ်တိုင်းမှာဆွဲလို့ရတာမဟုတ်ဘူးကျွန်တော်တို့မှဆွဲမယ်ဆိုရင်နောက်ဆုံးဘာမှမရှိတော့ဘူးပစိုးနဲ့ဆွဲပြီးဒရွတ်တိုက်ဆွဲတာမျိုးလည်းလုပ်လို့ရတယ်ဘူနာကိုပစိုးပုံမှာတင်ပစိုးပုံမှာတင်ပြီးတော့ပစိုးကိုအနားစာလေးခေါက်လိုက်ရင်လိမ့်လိုက်ရင်ကျွန်တော်လက်ကင်လို့ရပါတယ်ဆိုတော့ဒီဘက်တော့ညာဘက်တော့အဲ့လိုအရှိတမ်းမှာတောက်တွေကိုနည်းနည်းလေးလိုက်ပြီးဆိုရင်လက်ကင်လို့ရသွားတဲ့အနေအထားဖြစ်သွားတာအဲ့ဒါထန်းစင်ပုံမှာဖြစ်သွားလိမ့်မယ်လူနာပစိုးပေါ်တင်ပြီးဆွဲတာတို့အဝတ်စားတစ်ခုပေါ်တင်ပြီးဆွဲတာလိုက်ကစားပေါ်တင်ပြီးဆွဲတာတို့ဈာမုံရဲ့နီးစက်ရဲ့ခေါကုန်တွေပေါ်တင်ပြီးဆွဲတာတို့အဲ့လိုမျိုး transport ပစ္စည်းပေါ့နော်ရှိတဲ့ဟာနဲ့ပြောလို့ရအဲ့လိုမျိုးခုံပေါ်မှာတင်ပြီး wind တက်လိုက်တာတို့ပြီးတော့အဓိကကတော့လူနာအဲ့ချိန်မှာသွေးတည်အောင်နေတယ်ဘာမှလုပ်လို့ရမှာမဟုတ်ဘူးဘာလို့ဆိုတော့ဖြစ်နေခံရကြရမှာအဲ့သွေးတည်အောင်လုပ်တာတော့ဘာလို့ကြတော့ရေလို့ဆုံးသားရောက်ပြီဆိုတော့သွေးတည်အောင်လို့ဘာလို့အဲ့ဖြစ်နေတဲ့နေရာကိုချက်စည်းရတာတို့ဒါကြောင့်လက်တီချောက်တွေရှိဆိုရင်လက်တီချောက်တွေရဲ့အပေါ်ပိုင်းကိုပို့ပြီးတော့တင်းတင်းလေးစီးထားတာတို့ပစ္စည်းတွေနဲ့စီးတဲ့အချိန်ကိုကြိုးမှတ်ထားတာတို့အဲ့လိုမျိုးတော့လုပ်လို့ရတယ်
ဟုတ်ကဲ့ဆရာ
ပြီးတော့
အဲ့တော့
ဟုတ်ကဲ့ပြီးတော့
ပြောဆရာ
အဲ့ဒါအရေးကြီးတာကျွန်တော်မှားချင်တာတော့ရင်မထီတာပေါ့နော်ရင်မထီရဲ့တိုင်ကကျွန်တော်တို့အကုန်အပြည့်ပြည့်လို့မရပါဘူးဒါကြောင့်လို့သူတို့လုံးမယ်ဆိုရင်ကျွန်တော်က crew dressing ဆိုတာရှိတယ်သုံးဘက်ကိုပိတ်တယ်တစ်ဖက်ကိုဖွင့်လာပေးရတယ်3 sided dressing လို့လည်းခေါ်တယ်ကျွန်တော်တို့ပတ်ပြီးပတ်လိုက်တော့တစ်ခုနဲ့ကတ်ထားမှဆိုတော့အဲ့နောက်ဖိပြီးကလုတ်ထားမှဆိုရင်ဒီနေ့တော့၃နေရာကိုကတ်ကတ်ထားပြီးတော့အဲပတ်တီးဖြစ်ဖြစ်ပါသေးတယ်၄တော့မှ၃တော့ကိုပြီးတစ်ဖက်ကိုဖွင့်လာရတယ်ဒါမှဖွင့်လာတဲ့တစ်ဖက်ကအရင်ကျင်းနေလို့လည်းမရဘူးအဲမှာလေဝင်လေထွက်လေဖြစ်နေရမှာပေါ့နော်ဒါကြလို့အဲဖွင့်လာတဲ့ဖက်မှာသွေးတွေဘာကြီးအရန်ပိတ်နေပြန်ဖယ်ပေးရမယ်အဲ့ဒါမှသာတကယ်တော့အစစ်တော့ရင်ဘက်ကိုထိရင်တော်တော်များများအဆုတ်ကိုထိတယ်အဆုတ်ကိုထိရတဲ့အချိန်မှာသူကအဲ့လိုမျိုးအကုန်လုံးအပြည့်ပိတ်ကက်လိုက်ပြီဆိုရင်ဘာဖြစ်တော့လဲဆိုတော့အဆုတ်က
ဒီတူတူရှိဖြစ်အဲ့နာမှာပုံမှန်ပြီးတော့ဆွေးနေတဲ့အဆောက်အအုံတက်ရှိကြတာလို့ရွှေလုံးမရနေထားဖြစ်သွားတယ်ပြီးတော့နောက်ဆုံးဝမ်းပိုက်ကတော့ဒီတိုင်းပဲကတ်ထားလို့ရပါဘိုက်ကတော့ကျွန်တော်မင်းကတော့ထိပါပြီဆိုရင်တော့ထိတဲ့နေရာတော့မျိုးစုံရှိနိုင်တယ်ဘာလို့ဘိုက်ကတော့အထိကတော့တွေးထိတ်မှုပဲအဲ့နာကိုပတိထုထုနဲ့ပတ်ပြီးတော့ဖြီးပြီးတော့အာနည်းနည်းမအောင်တော့ပတိထုထုနဲ့ဖြီးပြီ
ပတ်စဉ်ကျမကြီးကနာကိုကိုဝင်းမင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ဒီကြာသပတေးနေ့ညပိုင်းအတွက်နောက်ဆုံးအစီအစဉ်ဖြစ်တဲ့ဒီတိုင်းသတင်းလာအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်တိုင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြွဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်မြစ်ချနာမြို့ကတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူသေးဆုံးတန်ရာရရှိခဲ့ပါတယ်ချင်းပြည်နယ်မြို့နယ်ရှင်းမြို့နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက်ပြီးစီကြောင်းထုတ်ပြန်နေဆိုတာနဲ့ပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPH ထုတ်ပြန်ချက်အပေါ်တိုင်းသားတွေကဘလို့အမြင်ရှိနေပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်မကနန်းဟောင်ပါရှင်ပဒင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်အာဏာဆန့်ကျင်ရဲ့တပိတ်စစ်ကြောင်းတွေဖြိုခွင်းခံရပြီးလူ၂ဦးကြီးထိမှန်သေဆုံးသွားခဲ့ပြီးတော့၄ဦးထပ်မံတန်ရာရရှိခဲ့ပါတယ်သေဆုံးသူ၂ဦးကကချင်စွရက်ွက်နေအသက်၂၃နှစ်အရွယ်ကိုစင်မင်းထက်နဲ့ကျွန်းပင်နာရက်ွက်နေအသက်၆၀နှစ်အရွယ်ဦးကိုကိုလေးခေါ်ဦးချိုတားတို့ပဲဖြစ်ပါတယ်သေဆုံးသူ၂ဦးထဲကဥကကိုလေးခေါ်ဥချိုတားကိုတော့ရှေ့ရနေ့ညနေမှာပဲအစ္စလမ်ဘာသာထုံးတမ်းရတဲ့ကြိုခဲ့ကြပြီးကိုစင်မင်းထက်ကိုတော့အခုလ၉ရက်နေ့မွန်းလွဲပိုင်းမှာမိရှုတကြိုရမှာတော့တောင်းနဲ့ချီတဲ့ပြည်သူကနိုင်ရအခမ်းအနားမှာဝန်းရံခဲ့ကြပါတယ်။ဒဏ်ရာရရှိခဲ့သူ၄ဦးထဲက1 byte ကိုကြည်ထိမှန်တဲ့ကိုမျိုးလက်အောင်ကတော့ခွဲစိတ်ကြည်ထုတ်ပေးပြီးဖြစ်ပေမဲ့စိုးရိမ်ရတဲ့အခြေအနေမှာရှိနေသေးတယ်လို့မိသားစုဝင်တွေကပြောပါရယ်မတ်လ၈ရက်နေ့မနက်ပိုင်းကတပိတ်စစ်ကြောင်းတွေလူစုလုံးမရအောင်နေရန်အနက်စစ်သားတွေရဲတပ်ဖွဲ့ဝင်တွေကလိုက်လံဖမ်းဆီးမှုတွေလှုပ်ဆောင်ခဲ့တာကြောင့်ဖမ်းဆီးခံရသူ90ကျော်ရှိခဲ့ပြီးအဲ့ဒီနေ့ညမှာပဲကချင်ငင်းကြားရဲ့အကျိုးတော်ဆောင်အဖွဲ့ PCG ရဲ့လိုက်လံညှိနှိုင်းပေးမှုကြောင့်အသက်18နှစ်အောက်လူငယ်19ဦးပြန်လည်လွတ်ပေးခဲ့ပါတယ်
။ချင်းမိနယ်တွင်မြုပ်နယ်ရှင်းမြုပ်နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက် PCB လို့ပြည်နယ်လူတော်ကိုစားပြုကော်မတီ CRCS ကမတ်လ9ရက်နေ့ကထုတ်ပြန်လိုက်ပါတယ်။ချင်းမိနယ်မြုပ်နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့စည်း PC တဲ့မြုပ်နယ်တွေကတော့မင်းတပ်ကမ်ပလက်မတူပြီးဖလန်ထန်တလန်တွန်းဆန်တီးတိမ်ဟာခါမျိုးတွေဖြစ်ကြပြီးချင်းပြည်နယ်တောင်ပိုင်းဘလက်ဝါမျိုးနယ်တခုတာကြာနေသေးတယ်လို့သိရပါတယ်မြို့နယ်လိုက်ပြည်သူအုပ်ချုပ်ရေးအဖွဲ့တွေမှာလွတ်တော်ကိုယ်စားလှယ်တွေရမီရဖတွေ CDM မှာပါဝင်တဲ့ဝန်ထမ်းကိုယ်စားလှယ်တွေလူငယ်တွေ CDM ဝန်ရံသူတွေပါဝင်ပါတယ်
ရှမ်းပင်နယ်တောင်ပိုင်းတောင်ကြီးမြို့မှာဖြစ်ပွားခဲ့တဲ့စစ်အာဏာသိမ်းမှုအလုံးမရှိကြောင်းဆန္ဒဖော်ထုတ်မှုမှာစစ်တပ်နဲ့ရဲတွေကဝင်ရောက်ဖျော်ခွင်းဖမ်းဆီးမှုကြောင့်ကနေ့အထိဖမ်းဆီးခံရသူ40ကျော်ရှိပြီးရှမ်းပြည်တောင်ပိုင်းမှာစစ်ကောင်စီရဲ့ဖမ်းဝရမ်းထုတ်ခံထားရသူ200ဦးရှိနေပါတယ်။မတ်လ10ရက်နေ့စစ်ကောင်စီအတွင်းရေးမှူးဒုဗိုလ်မှူးကြီးအောင်လင်းတွဲကလက်မှတ်ရေးထိုးပြီးဆန္ဒပြမှုမှာပါဝင်သူဆန္ဒပြမှုဖြစ်ပေါ်လာအောင်တွေးထိုးလှုံ့ဆော်သူတွေဖမ်းဝရမ်းထုတ်ကြောင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကနေကနေ့အထိရှမ်းပြည်တောင်ပိုင်းတောင်ကြီးမြို့အပြင်မြို့ကြီးတွေဖြစ်ကြတဲ့ကြောင်မဲတီဘောလာရှိုးမူဆေနမ်ခမ်းနဲ့ရှမ်းပြည်အရှေ့ပိုင်းတချီလေးမြို့တွေမှာဒေသခံတွေဟာနေ့စဉ်ဆက်လိုက်ဆန္ဒထုတ်ဖော်မှုပြုလုပ်လာခဲ့ကြတာဖြစ်ပါတယ်။ရှမ်းပြည်တဝန်းဆန္ဒထုတ်ဖော်မှုကြောင့်ဖမ်းဆီးခံရသူစုစုပေါင်း100နီးပါးရှိနေပြီဖြစ်ကြောင်းဆန္ဒထုတ်ဖော်မှုမှာတက်ကြွလှုပ်ရှားသူလူငယ်တွေကပြောဆိုကြပေမဲ့စည်ရင်စုစုပေါင်းအတိအကျတော့မသိရသေးပါဘူး
။ပြည်မမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထောင်နဲ့ချီတဲ့ရခိုင်ရှေ့ပြောင်းအလုပ်တမားတွေအခုအခါရန်ကုန်ကနေရခိုင်ပြည်နယ်ကိုပြန်လာနေကြပါတယ်။အဲ့ဒီအလုပ်တမားတွေဟာမတ်လ၈ရက်နေ့ကစပြီးရခိုင်လူမှုကူညီရဲ့တင်းရဲ့အကူအညီနဲ့အတုတ်လိုက်ခွဲပြီးပြန်လာနေကြတာ ပြည်ပြည်လူပေါင်း1500ခန့်ရှိပြီးလို့ရန်ကုန်ရောက်ရခိုင်တွေကပြောပါတယ်လက်ရှိအချိန်မှာဆန္ဒပြသူတွေရဲ့စက်တိုက်ဖြစ်ပေါ်နေပြီးစစ်ရုံလုံးရုံတွေပိတ်ထားရတဲ့အတွက်စာဝတ်နေရေးအစီအမပြေနေတယ်လို့စစ်တပ်ကအကြမ်းဖက်ဖြိုခွဲမှုတွေကြောင့်ရန်ကုန်မှာနေထိုင်ဖို့လုံခြုံရေးရမတင်တော်တဲ့အတွက်မိသားစုတွေပြန်ခေါ်လို့အခုလိုပြန်လာကြတာဖြစ်တယ်လို့ရန်ကုန်ရှိပြည်သားမျိုးနယ်မှာနေထို ချုပ်နေရက်ကိုပြန်လာကြတယ်လို့အခုခါလဲနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရခိုင်ပြည်နယ်ဘက်ကိုပြန်လာနေတာဖြစ်ပါတယ်
ကရင်မျိုးသားစီယုံ KNU တထုံခရိုင်ဖအံမြို့နယ်ညောင်ကုန်းရွာတက်မှာစစ်တပ်နဲ့ KNU လက်အောက်ခံတပ် KNLA တို့အကြားမတ်လ9ရက်နေ့ကပစ်ခတ်မှုဖြစ်ပွားခဲ့ပြီးစစ်တပ်ဘက်က5ဦးသေဆုံးခဲ့တယ်လို့ KNU ဘက်ကပြောပါရယ်စစ်တပ်နဲ့ချောင်းဆောင်တပ် BGF တို့ပူးပေါင်းပြီးထိုးစစ်ဆင်တာကြောင့်ပစ်ခတ်မှုတွေဖြစ်ပွားခဲ့ရတာဖြစ်ပြီးစစ်တပ်ဘက်ကထိခိုက်ကြဆုံးတာရှိပြီးတော့ KNLA ဘက်ကထိခိုက်ကြဆုံးတာတွေမရှိဘူးလို့ KNU တထုံခရိုင်အတွင်းရေးမှူးဘဒူစောစိုးမြင့်ကပြောပါရယ်ဒီလအတွင်းမှာပဲရဲတပ်ဖွဲ့ဝင်တချို့လွတ်တော်ကိုယ်စားလှယ်နဲ့စစ်အာဏာရှင်ဆန့်ကျင်တက်ကြွလှုပ်ရှားသူတွေအပါအဝင်လူဦးရေ90ကျော်က KNU တပ်မဟာတစ်ကကူညီလက်ခံထားတာနဲ့ပတ်သက်ပြီးစစ်တပ်ဘက်ကပြစ်မှတ်ထားတိုက်ခိုက်လာတာလည်းဖြစ်နိုင်ကြောင်းတချို့ကတုံ့တပြောဆိုနေတာတွေလည်းရှိပါတယ်။အဲ့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးတပ်မတော်ဘက်ကထုတ်ပြန်ထားတာမတွေ့ရှိရသေးတယ်လို့ဒီလ10ရက်နေ့မှာလည်းတထုံခရိုင်ဘိန်းနေတော်ရွာမှာတက်ဆွဲထားတဲ့စစ်တပ်ကဒေသခံလူထုနေထိုင်တဲ့နေရာမှာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိတယ်လို့လည်းတရခန်တွေကဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါတမရော်ကနေနိုင်ငံတော်အာဏာကိုထိမ့်သိမ်းလိုက်ပြီးတမရအပါဝင်ပြည်ထောင်စုဝန်ကြီးတွေကိုဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်း NLD ပါတီကနေပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ပါတယ်ဒီကော်မတီကနေ2008ဖွဲ့စည်းပုံအခြေခံဥပဒေဖြတ်သိမ်းရေးအပါအဝင်နိုင်ငံရေးညီမှန်းချက်ထုတ်ပြန်လာတဲ့အပေါ်တိုင်းသားတွေကနေဘလို့အမြင်ရှိလာပါသလဲဆိုတာကိုမိကလျာမွန်ကနေစူးစီးတင်ဆက်ထားပါတယ်
။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့နိုင်ငံရေးညီမှန်းချက်၄ရက်ထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေဖြတ်သိမ်းရေးနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးဆိုတဲ့အချက်ဟာတိုင်းရင်းသားတွေရဲ့ယက်တီချက်နဲ့နီးစပ်လာပြီလို့တိုင်းရင်းသားလူမျိုးရေးစင်တာ ENAC အမှုဆောင်ဒါရိုက်တာဒေါက်တာပွန်းညမ်းမွန်ကပြောပါတယ
်။ CRPH ကသူတို့ရဲ့ဥတီချက်ကိုကျွန်တော်တို့တိုင်းရင်းသားဥတီချက်နဲ့နည်းနည်းတော့နီးစပ်လာပြီပေါ့နော်။နီးစပ်လာပြီဆိုတာကျွန်တော်တို့ဘလို့ counter ဖော်မလဲ။ဘလို့ process ဖော်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးလို့ရတာပေါ့
။ CRPH အနေနဲ့အစည်းအဝေးကိုပြက်ပြက်သားသားကြီးညာပြီးတော့ဆွေးနွေးမဲ့လုပ်ငန်းစဉ်မျိုးလုပ်တည်တယ်လို့ရခိုင်မျိုးသားပါတီ ANP ပါတီကော်မတီဝင်ဦးဖေတန်းကအခုလိုဆိုပါတယ်
။ကျွန်တော်တို့ကလက်တွေ့ကြနေရှင်တယ်။အဲလုပ်မယ်ဆိုရင်ပြက်ပြက်သားသားလုပ်ပါတိုင်းရင်းသားပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့လက်တွေ့ကြအောင်ပေါ့နော်။ညီနိုင်ဆွေးနွေးဖို့အစည်းအဝေးတစ်ခုခုကိုရှာဖတ်ပြီးလိုလိမ့်မယ်။အဲဒါမှမဟုတ်ရေဘူးရဆန်နဲ့ကြီးညာချက်မျိုးကတော့တိတ်ပြီးတော့တိုင်းနာပါတီရောတိုင်းနာလက်နက်ကိုင်ဖွဲ့စည်းရောပါဝင်ပူးပေါင်းလာဖို့ဆိုတာကတော့နည်းနည်းစောသေးတယ်လို့ကျွန်တော်တို့မြင်တယ်။ပြောသူတို့ကအစီအစဉ်ကိုပြတ်ပြတ်သားသားကျင်ညာပြီးတော့ဘလူးဘလူးဟိုလုံမယ်ဆိုတာမျိုးတိုင်းနာနဲ့ဆွေးနွေးနိုင်မယ်။အဲအဲ့လိုလုံငန်းမျိုးကိုရှာမှတ်ပေးနိုင်မယ်ဆိုရင်တော့ဒါသူတို့ကစမ်းပြီးတော့လုပ်ကြည့်တင်တာပေါ့ဗျာ။အော်ကျွန်တော်တို့ကလည်းစောင့်ကြည့်ပါ
မယ်မြမနိုင်ငံရေးလိလသူဦးတန်းစိုးနိုင်ငံတော်ဒီမိုကရေစီနဲ့ဖက်ဒရယ်ပြည်ထောင်စုအခြေခံမူတွေကိုချမှတ်ရမှာဖြစ်တဲ့အတွက်2008ဖွဲ့စည်းပုံဖြတ်သိမ်းရမယ်လို့အခုလိုတောင်းတပါတယ
်2008ဖွဲ့စည်းပုံအခြေခံမူတွေဟာဖြတ်ကုန်းဖြတ်သိမ်းရမယ်ဟာဖြစ်တယ်ဒီနောက်မှာကျွန်တော်တို့2008ဖွဲ့စည်းပုံရဲ့မတူတဲ့ဖွဲ့စည်းပုံအစ်တည်းဖက်ဒရယ်ဒီမိုကရေစီဖွဲ့စည်းပုံတရားကိုတည်ဆောက်မှာဖြစ်ပါတယ်နောက်တစ်ခုက CRPH အနေနဲ့အစိုးရတရားဖွဲ့စည်းလိုက်ပြီးပါတယ်CRPH အစိုးရဟာလူဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုကင်ဆယ်ထားတယ်။ဘယ်လမ်းကိုသွားမယ်ဘယ်လိုတည်ဆောက်မယ်ဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုရှုလို့ရတယ်။ဒါမှသာလျှင်နိုင်ငံတကာက CRPH ကိုအသိမှတ်ပြုမှာပုံမူပြည့်စုံပြီးတော့အားကောင်းလာမှာဖြစ်ပါတယ်။
ပြီးခဲ့တဲ့ဖေဖော်ဝါရီလဇန်ပိုင်းကစစ်အာဏာသိမ်းပြီးနောက် NLD ပါတီကအနိုင်ရကိုယ်စားလှယ်များစုနဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကိုဖွဲ့စည်းထားတာဖြစ်ပြီးတိုင်းရင်းသားပါတီတွေတိုင်းရင်းသားလက်နက်ကိုင်တွေနဲ့တွဲဆောင်ဆွေးနွေးဖို့ပြင်ဆင်နေပါတယ်ရှင်
။ဆက်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကချက်မှတ်လာမဲ့အုပ်ချုပ်ရေးဆိုင်ရာရန်တရားတွေကိုလုံးဝလက်ခံမှာမဟုတ်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ထိန်းချုပ်တဲ့ခရိုင်တွေကပြောဆိုလိုက်ပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကုန်းအိမ်ကတင်ဆက်ပေးထားပါတယ်။
ကရင်မြို့ရစီယုံ KNU တပ်မ2တောင်ကူခရိုင်တပ်မ5ဖားပွန်ခရိုင်နဲ့တပ်မ6ဒူပလယားခရိုင်ကတာဝန်ရှိသူတွေကနေလက်ရှိနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကနေချမဲ့အုပ်ချုပ်ရေးရန်ရားတွေကိုလက်ခံဖို့ငင်းဆန်ခဲ့တာပါ KNU တပ်မ6ဒူပလယားခရိုင်တွင်းမှု Solistan ကတော့
အခုနံပါတ်7အနေနဲ့ဒီအာနာဖိစ်ကောင်ကြတော့ဒါနိုင်ငံတကာလက်ကန့်ကွက်တယ်ကျွန်တော်တို့တိုင်းပြည်ပြည်သားတွေလည်းပဲကန့်ကွက်နေတယ်ကျွန်တော်တို့ကိုယ်တိုင်ကလည်းအဲ့လိုဒီအာနာရှင်တွေပြောပြောအာနာရှင်တွေပြောပြောဆိုတာကျွန်တော်တို့ကတော့ဒီဟိုကကျွန်တော်တို့အဲ့လိုအာနာရှင်စနစ်မျိုးကိုတိုက်လာတာနိကိုလစ်ကျော်ပါပြီဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကအဲ့ဒီကိစ္စတော့အပြည့်အစုံမရှိဘူးအာနာဖိနဲ့ကောင်စီတွေကကျွန်တော်တို့ကသူတို့အုပ်ချုပ်ရေးကျွန်တော်ဒီနေ့ကမှလာမစားဖို့ဆိုတော့ရှင်းရှင်းလင်းလင်းကြံ့ကြက်တာဖြစ်တယ်
။ဒါအပြင်ပြည်ထောင်စုလှုပ်တော်ကုစားပြုကော်မတီ CRPH ကနေချမှတ်လာမဲ့အုပ်ချုပ်ရေးစီမံတွေကိုလည်း KNU ရဲ့ခရိုင်နယ်မြေတွေမှာလက်ခံမှာမဟုတ်ပဲငကိုရှိထားတဲ့ဂေါ်တူးလီအုပ်ချုပ်မှုစနစ်ပုံစံတိုင်းစီမံဆောင်ရွက်သွားမယ်လို့ဆိုပါတယ်။ KNU အုပ်ချုပ်နယ်မြေပြည်မဒေသမှာဂျာကာလာအုပ်ချုပ်ရေးပြင် CRPH ကလမ်းညွှန်တဲ့ပြည်သူအုပ်ချုပ်ရေးအစီအစဉ်ကိုအပြည့်ထောက်ခံကြောင်းနဲ့လိုအပ်တဲ့အုပ်ချုပ်ရေးဆိုင်ရာစီမံတွေနေမီလုံချုံရေးဆိုင်ရာကိစ္စရပ်တွေနဲ့ပညာရေးကျန်းမာရေးဆိုင်ရာစတဲ့ဝန်ဆောင်မှုလုပ်ငန်းတွေကိုလိုအပ်သလိုအသက်နိုင်ဆုံးဝိုင်းဝန်းကူညီပံ့ပိုးသွားမှာဖြစ်တယ်လို့ပြောပါရယ် KNU တပ်မတီးတီးခရိုင်တွေရဲ့ထုတ်ပြန်ချက်တွေဟာကရင်မြူရာစီယုံ KNU ပို့ဟိုရဲ့သဘောထားရည်သည့်ချက်ပေါ်အခြေခံတယ်လို့ KNU ဒူဗလယားခရိုင်တွင်းမှု Solistan ကဆက်ပြောပါရယ
်ဘိုးကတော့သူကချုပ်ငုံပြီးတော့ခုနှစ်ခရိုင်ကလေးချုပ်ငုံပြီးထုတ်ပြန်ရတာဖြစ်တော့ဒီတဲ့ကအသေးစိတ်အချက်လက်တွေကိုလည်းသူတို့တွေကအချိန်နဲ့တပြေးညီလေးရတဲ့အနေအထားမျိုးလဲပြတ်တော့တာပေါ့နော်ရှိတာပေါ့နော်အဲ့ဒီခါကျတော့သူတို့ကကျွန်တော်တို့အပေါ်မှာကွန်ပျူတာပြေးတာကဒေတာအခြေအနေနဲ့သူဘိုးကတော့လည်းထုတ်ပြန်ချက်ကိုလည်းဟိုပဲချက်ချင်းရှိတယ်နော်နောက်ဒေတာရဲ့အခြေအနေအပေါ်မှာမူတည်ပြီးတော့ထုတ်ပြန်နိုင်ပါတယ်ဆိုတာမျိုးရှိတာလည်းပေါ့အဲ့ဒီပေါ်မှာကျွန်တော်တို့ဒီထုတ်ပြန်ရခြင်းဖြစ်ပါလေလို့
KNU ရဲ့ခရိုင်တွင်းအုပ်ချုပ်ရေးကာကွယ်ရေးနဲ့တရားဥပဒေစိုးမိုးရေးငကူရှိထားတဲ့ကိုတူးလီအုပ်ချုပ်ရေးစနစ်အတိုင်းစီမံဆောင်ရွက်သွားမှာဖြစ်ပြီးဖက်ဒရယ်ဖွဲ့စည်းပုံအခြေခံဥပဒေတည်တရပေါ်ပေါက်လာတဲ့အထိကြိုးပမ်းသွားမယ်လို့ KNU ခရိုင်တတိကထုတ်ပြန်ထားပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်မြစ်ကြီးနားမြို့ကစစ်အာဏာဆန့်ကျင်ရေးတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးလူ2ဦးကြီးထိမှန်သေဆုံးသွားခဲ့ပြီးတော့4ဦးထပ်မံဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်မြို့နယ်ရှင်းမြို့နယ်မှာပြည်သူ့အုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းဆောင်ရွက်ခဲ့ပြီးဖြစ်ကြောင်းချင်းပြည်နယ်လွတ်တော်ကိုစားပြုကော်မတီ CRCH ကထုတ်ပြန်ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါလေ။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ။
တော်ရရှိတွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တရင်သတင်းလွှာအစီအစဉ်ဖြစ်ပါလေ။ VOA ကနေခြားသပတေးနေ့ညပိုင်းနောက်ဆွမ်းရသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါလေ။တော်ရရှိတွေအနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့စီကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်။ဒီမနက်ငံတဝမ်းမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒီနေ့မှလည်းအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်တေဆုံးသူတွေရှိခဲ့ပါတယ်။ဒီနေ့တေဆုံးသူတွေထဲမှာမြိုင်မျိုးနယ်ကအများဆုံးဖြစ်ပြီးတော့၈ယောက်ထပ်မံတေဆုံးခဲ့ပါတယ်။တခြားမျိုးနယ်တွေမှာတော့မြောက်တကူမှာ၁ယောက်၊မန္တလေးမှာ၁ယောက်၊ပဲခူးမှာ၁ယောက်၊စုစုပေါင်း၁၁ယောက်ရှိခဲ့ပါတယ်။မနေ့ကဒဏ်ရာအပြင်းထန်ရပြီးဒီနေ့မှတေဆုံးသွားကြတဲ့မြညာက1ယောက်ကလေးမျိုးက1ယောက်တို့နဲ့ပေါင်းရင်တော့စုစုပေါင်းဒီနေ့တေဆုံးသူအရေတွက်ဟာ73ယောက်ထိရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာတပ်မတော်နဲ့တိုက်ပွဲအကြီးကျယ်ဖြစ်ခဲ့တဲ့ရခိုင်လက်နက်ကိုင်အေအဖွဲ့ကိုကျန်းဖတ်အုပ်စုအဖြစ်သတ်မှတ်ထားတာကနေဒီကနေ့မှပဲအာဏာသိမ်းနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကပေဖျက်လိုက်ပါတယ်။မြန်မာစစ်ကောင်စီဘက်ကထုတ်ပြန်ကြဟာအပြည့်သဘောဆောင်တဲ့အတွက်သူတို့အနေနဲ့ကြိုးဆိုတယ်လို့အေပြောခွင့်ရခိုင်ဒုက္ခကပြောပါတယ်။ဒါပေမဲ့လည်းသူတို့အဖွဲ့အနေနဲ့နိုင်ငံရေးယက်တီချက်တွေပြောင်းမသွားသလိုမြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေနဲ့အတူတူယက်တီသွားမယ်လို့လည်းအေပြောခွင့်ရက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နေဆက်မှာတိုက်ပွဲတွေဖြစ်လာရင်အရေးပေါ်အကူအညီတွေပေးနိုင်ဖို့နေရာတွေကိုထိုင်းနိုင်ငံဘက်ကစီစဉ်နေတယ်လို့ထိုင်းသတင်းတွေမှာဖော်ပြနေကြပါတယ်။တက်ခရိုင်နဲ့ကန်ရှနာဘူကြီးခရိုင်တွေမှာအရေးပေါ်အကူအညီတွေပေးဖို့ပြင်ဆင်နေတာဖြစ်တယ်လို့ထိုင်းအာဏာပိုင်တွေပြောကြားချက်ကိုကူးကားပြီးတော့ဖော်ပြနေတာဖြစ်ပါတယ်ခင်ဗျာ။သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကအကြီးညာပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရေးမှုက မဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျိုဂီလ်ဖြစ်ပါတယ်။ View American အတန်ရဲ့ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00ကနေ 10:00 အထိ line တို့မီတာ 1925-30 နဲ့ line length မီတာ 190 တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်ဒီအားလုံးဘေးကင်းလုံခြုံနိုင်ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America.